Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့ညပိုင်း 9:00 AM စီစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51နဲ့လိုင်းလမီတာ190ရောကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမကနန်းလောပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းမှာဒီညမှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပတဲ့ကမ္ဘာဥရယာတိပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံဒီကနေ့စတင်ပါတယ်။ပုံဟန်မင်းကြီး Francis ဟာအာဖရိကသုံးနိုင်ငံခီးစဉ်ပြည်ဆောင်ပြီးအခု Vatican မြို့ကိုပြန်သွားပြီဖြစ်ပါတယ်။သမ္မတဦးသိန်းစင်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအွန်လိုင်းနဲ့အတောင်ဆန်းစုကြည်တို့လာမယ့်နိုဝင်ဘာဒီဇင်ဘာလ2ရက်နေ့မှာတွေ့ဆုံကြပါမယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ကောင်းပါပြီရှင်။ရွေးကောက်ပွဲအနေနဲ့ NLD ပါတီကောင်ဆောင်တော်အွန်ဆန်းစုကြည်နဲ့သမ္မတဦးသိန်းစင်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံမဲ့သတင်းမှာကြားရမှာတော့
တော်အောင်ဆန်းစုကြည်မှာတပြည်လုံးကအနှင်းလိုက်တဲ့ဟိုနေ mandate လို့ခေါ်မှာပေါ့နော်အဲ့ဒီအခွင့်အာဏာရရှိသွားပြီဖြစ်တာဟုတ်အဲ့ဒီခါကျတော့တော်အောင်ဆန်းစုကြည်အနေနဲ့သူတောင်းဆို
တရုတ်နိုင်ငံခြေဆိုင်မြန်မာစစ်ရေးအကဲခတ်ဒေါက်တာလာကျော်စောဝါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားရမှာပါဒါအပြင် NLD ပါတီဦးဆောင်တဲ့အစိုးရတင်တဲ့ဂျပန်တို့အကြားဆက်ဆံရေးကောင်းမွန်စေဖို့ကြိုးပမ်းတဲ့အနေနဲ့ဂျပန်နိုင်ငံကိုရောက်နေတဲ့ဦးညံဝင်းရဲ့ဒီစဉ်နောက်ဆုံးအချိန်တွင်ကလေးစစ်သား53ဦးကိုမြန်မာတပ်မတော်ကနှုတ်ထွက်ခွင့်ပြုခဲ့တဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ blockery ပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာစီစဉ်တွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့မခင်ဖြူထွေးတို့ကပြောပြပေးပါအောင်ရှင်။
ပဲရစ်ဥရုယာတီထိပ်သီးညီလာခံကိုတက်ရောက်နေကြတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့လက်ရှိကြုံတွေ့ခံစားနေရမှုတွေကိုရှောင်ရှားပြီးကမ္ဘာမြေကြီးကိုထင်းထိန်ထားနိုင်သူတွေဖြစ်အောင်လက်ရှိအချိန်အခါကိုခွင့်ကောင်းယူပြီးတိုးတက်မှုရှိအောင်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေအနေနဲ့လောင်စာဆီတွေတုံးဆွဲမှုကထွက်လာတဲ့မိခိုးငွေတွေရော့ချော့ကြပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုကန့်သတ်ကြဖို့အတွက်အရေးကြီးစဉ်းစားဆုံးဖြတ်ကြဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရရှိခဲ့ပြီးဖြစ်တဲ့တိုးတက်မှုတွေကိုနမူနာပေးပြီးသမ္မတဥဘာမားကတိုက်တွန်းပြောကြားလိုက်ပါတယ်။အဲဒီတိုးတက်မှုတွေကိုအခြေခံပြီးလူသားမျိုးနွယ်အတွင်းထာဝရတိုးတက်ကောင်းမွန်စေမယ့်အခြေခံအုတ်မြစ်ဖြစ်လာအောင်ပြောင်းလဲလှုပ်ဆောင်ကြဖို့ပဲရစ်ညီလာခံကိုတက်လာကြသူတွေရဲ့လုပ်ငန်းတာဝန်ဖြစ်ကြောင်းယာယီဖြေရှင်းတဲ့ပုံစံမျိုးမဟုတ်ဘဲအနာဂတ်မှာကာဗွန်ဓာတ်ငွေတွေရော့ချနိုင်မယ့်ရေရှည်မဟာဗျူဟာချမှလှုပ်ဆောင်ကြဖို့ဖြစ်ကြောင်းသမ္မတဥဘာမားကပြောပါတယ်ထိပ်သီးညီလာခံရဲ့ရင်မှန်းချက်ဟာဥရုယာတီပြောင်းလဲမှုကိုဖြစ်ပေါ်စေတယ်လို့ယူဆထားကြတဲ့လောင်စာဆီတုံးဆွဲမှုကထွက်ပေါ်လာတဲ့မိခိုးငွေတွေရှော့ချပြီးဆက်မှုတော်လှန်ရေးမစတင်ခင်ခေတ်ကရှိခဲ့တဲ့အပူချိန်လောက်ရောက်အောင်ကမ္ဘာအပူချိန်ကိုဖြန်းမြ2ဒီဂရီဆယ်စီယပ်ထက်မနည်းအောင်ကန့်သတ်ထားကြဖို့ဖြစ်ပါတယ်အခုနှစ်အတွင်းကမ္ဘာအပူချိန်ဟာဖြန်းမြ1ဒီဂရီဆယ်စီယပ်စီတက်လာမယ့်အလားအလာရှိတယ်လို့ကုလသမဂ္ဂဥတုရာသီဆိုင်ရာအေဂျင်စီကပြောကြားထားတဲ့အတွက်ကုလသမဂ္ဂကသတ်မှတ်ထားတဲ့ရာထားချက်ထက်ဝက်နီးပါးကိုရောက်ရှိလာနေပြီဖြစ်ပါတယ်
။ပုံရံမင်းကြီး Francis ဟာအာဖရိကသုံးနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တဲ့သူ့ရဲ့ခီးစဉ်ကိုဒီကနေ့ဆုံးသက်ပြီး Vatican ကိုပြန်လည်ထွက်ခွာသွားပါပြီ။ဘူအာဖရိကသမ္မတနိုင်ငံမြို့တော် Bangui မှာရှိတဲ့အမျိုးသားအားကစားယုံကြည်တဲ့မှာလူလူစုဝေးဆူတောင်းပွဲတရကျင်းပခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့နေ့တိုင်းပိုင်းမှာပုံရံမင်းကြီးဘူအာဖရိကသမ္မတနိုင်ငံကနေထွက်ခွာခဲ့တာပါအဲ့ဒီမတိုင်ခင်မှာပဲဒီနေ့အစောပိုင်းတုန်းကတော့ဘန်ဂီမြို့တော်မှာရှိတဲ့အထက်ပလီကျောင်းတစ်ခုမှာပုံရံမင်းကြီးကခရစ်ယာန်တွေနဲ့မွတ်စလင်တွေဟာညီကိုတွေဖြစ်ကြပါတယ်လို့မိန့်ကြားသွားခဲ့ပါတယ်အမုန်းတရားလက်စားချိန်မှုနဲ့အကြမ်းဖက်မှုအထူးသဖြင့်ဒီဘာသာတရားတစ်ခုဒါမှမဟုတ်ဖျားသခင်ကိုယ်တော်ရဲ့အမည်နာမတော်ကိုအသုံးချပြီးအကြမ်းဖက်တာမျိုးကိုလက်မခံဘူးဆိုတာအလုံးအတူတကွပြောကြရပါလိမ့်မယ်လို့ပုံရံမင်းကြီးကမိန့်ကြားခဲ့ပါတယ်ဒီနိုင်ငံကိုလာတဲ့သူရဲ့ခီးစစ်ဟာမွတ်စလင်အတိုင်းဝိုင်းနဲ့မတွေ့ဘူးဆိုရင်ပြည်စုံမှာမဟုတ်ဘူးလို့လည်းပုံရံမင်းကြီးကမိန့်ပါတယ်။ဘူအာဖရိကသမ္မတနိုင်ငံဟာခရစ်ယာန်တွေနဲ့မွတ်စလင်စစ်သွေးကြွတွေအကြားနိုင်ငံရေးပြိပက္ခနဲ့အကြမ်းဖက်မှုတွေဖြစ်ထားတဲ့နိုင်ငံပါရှင်
။ပြီးခဲ့တဲ့သတင်းပတ်အတွင်းတူရကီနဲ့ဆီးရီးယားနိုင်ငံနယ်စပ်မှာရုရှားတိုက်လေယာဉ်ကိုတူရကီကပစ်ချလိုက်တဲ့ကိစ္စနဲ့ပတ်သက်လို့တောင်းပါမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကဒီကနေ့ပြောကြားလိုက်ပါတယ်။တူရကီတပ်ဖွဲ့တွေအနေနဲ့အတန်းပြည့်ရဲ့လေကြောင်းပိုင်နက်ကိုခုခံကာကွယ်ပိုင်ခွင့်ရှိတဲ့အတိုင်းလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့နီတိုတပ်ဖွဲ့အကြီးအကဲယန်စတိုလ်တင်ဘတ်နဲ့ဘရပ်ဆဲမြို့မှာတွေ့ဆုံပြီးအဲ့ဒီလိုပြောကြားလိုက်တာပါတိုက်လေရင်ပြစ်ချက်ခံရမှုနဲ့ဆက်ဆက်ပြီးတူရကီပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေလှုပ်ဆောင်သွားမယ်လို့ရုရှားအစိုးရကဆုံးဖြတ်ချက်ချထားတဲ့ကိစ္စကိုလည်းသမ္မတဗလာဒီမီပူတင်အနေနဲ့ပြန်လည်စဉ်းစားလိမ့်မယ်လို့မျှော်လင့်ကြောင်းမစ္စတာဒါဗူတိုဂလူကပြောပါတယ်ရုရှားကချမှတ်မဲ့တံခတ်ပိတ်ဆို့မှုတွေထဲမှာတူရကီနိုင်ငံကထွက်ကုန်နေရုရှားကိုတင်ပို့မှုကန့်သတ်တာရုရှားမှာရှိနေတဲ့တူရကီနိုင်ငံသားတွေရဲ့အလုပ်လုပ်ခွင့်ပါမစ်တက်တန်းတိုးခွင့်မပြုတာနဲ့ ရုရှားနိုင်ငံအတွင်းတူရကီကုမ္ပဏီတွေဝင်ရောက်လုပ်ကိုင်ခွင့်ကိုအကျိုးသက်ရောက်စေတာတွေပါဝင်ပါတယ်။ရုရှားတိုက်လေယာဉ်ဟာစီးရီးယားနိုင်ငံမြောက်ပိုင်းတပုံအဖွဲ့တွေထိ ंछ ုပ်ထားတဲ့ဒေသမှာအင်ကာနေကပြတ်ကျသွားခဲ့တာဖြစ်ပါတယ
်။အရှေ့ဂျေရုဆလင်မှာပြည်ခဲ့တဲ့နှစ်ကအသက်16နှစ်အရွယ်ပါလက်စတိုင်းစစ်ကြောတပ်တဦးကိုမိရှိုတတ်ခဲ့မှုနဲ့အစ္စရေးလူငယ်တဦးကိုအပြစ်ရှိတဲ့အကြောင်းဂျေရုဆလင်တရားရုံးတစ်ခုကဒီကနေ့မှအမိန့်ချမှတ်လိုက်ပါတယ်။ဒီမှုမှာပါဝင်နေသူတတိယမြောက်တဦးဖြစ်တဲ့အသက်32နှစ်အရွယ်ယူဆက်ဟိမ်ဘန်ဒေးဗစ်ကိုတော့သူ့ရဲ့ရှင်ကယူဆက်ဟာစိတ်ပုံမှန်အနေထားမှမရှိဘူးဆိုတော့ခုခံလျှောက်လွှာချက်ကိုနောက်ဆုံးချိန်မှာကက်ပြီးတော့တင်ခဲ့ပြီးတဲ့နောက်မှာသူ့အပေါ်အမိန့်ချမှတ်ဖို့ကိစ္စကိုတရားရုံးကရွှေ့ဆိုင်လိုက်ပါတယ်။အဖြစ်ရှိကြောင်းချမှတ်အမိန့်ချခံလိုက်ရတဲ့ဒီလူငယ်တဦးကိုတော့လာမယ့်ဇန်နဝါရီလထဲမှာပြည်ထောင်ချမှတ်မှာပါ။ဒီစစ်ကြောတဲ့၃ယောက်ကိုပြန်ပြီးဆွဲတက်ဖြတ်ခဲ့တဲ့ဖြစ်ရပ်ကိုလက်တော့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်ကပါလက်စတိုင်းစစ်ကြောတဲ့အဘူခိုင်တရားကိုအစ္စရေးလူငယ်တွေကအာဓမခေါ်ဆောင်ပြီးသိတဲ့အထိမိရှုသက်ပြတ်ခဲ့ကြတာပါဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအဘူခိုင်ဒီယာရဲ့ဖခင်ဖြစ်သူကတော့ရှုံ့ချပါရယ်အခုလိုပြန်လည်လက်ထုတ်ပြန်သက်ပြတ်မှုတွေဟာဂါဇာကမ်းမြောင်ဒေသမှာရက်ပေါင်း90ကျားစစ်ပွဲတရက်စီဥတီအောင်အစပြုပေးခဲ့တဲ့ဖြစ်ရပ်တွေပါဂါဇာဒေသစစ်ပွဲတွေကြောင့်ပါလက်စတိုင်းပြည်သူအများစုပါဝင်တဲ့လူပေါင်း2,200ကျော်သေဆုံးခဲ့ရပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။သမရဦးသိန်းစင်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓနေ့မနက်ပိုင်းနေပြည်တော်နိုင်ငံတော်သမရအိမ်တော်မှာတွေ့ဆုံဖို့စီစဉ်ဆောင်ရွက်ထားတယ်လို့နိုင်ငံတော်သမရရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူတမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လည်းအဲ့ဒီနေ့တနေ့တည်းမှာပဲနေ့လယ်2နာရီကြာရင်ကာကွယ်ဝန်ကြီးဌာနကာကွယ်ဦးစီးချုပ်ရုံးတွင်းမှာရှိတဲ့အဲ့ဒီတာမှာတွေ့ဆုံဖို့စီစဉ်ထားတယ်လို့တမရသတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။တမရတမရကာကွယ်ဦးစီးချုပ်ပြည်တော်စုလွတ်တော်နာယကတို့နဲ့အမျိုးသားပြန်လည်တည်မြဲရေးသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလို့တဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်ကတိကျစာတစောင်စီရေးတာပေးပို့ပြီးတော့ပန်ကြားထားတာပါအဲ့လိုပန်ကြားပြီးတဲ့နောက်ပြည်တော်စုလွတ်တော်နိုင်ကသူရဦးရှင်မနဲ့ဒေါအောင်ဆန်းစုကြည်တို့အကြားတိကျတွေ့ဆုံတာတွေဇက်တိုက်လို့ရှိခဲ့ပြီးဒီကနေ့မှလည်းမနေ့7နာရီ15မိနစ်ကနေ17နာရီ50မိနစ်အထိတနာရီခွဲကျော်ကြာပြည်သူလွတ်တော်ဥက္ကဋ္ဌရုံးမှထပ်မံတွေ့ဆုံခဲ့ပါသေးတယ်အခုဒီချိန်ဟာသူရဦးရှင်မနဲ့ဒေါအောင်ဆန်းစုကြည်အကြား၅ချိန်မြောက်တွေ့ဆုံတာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုကိစ္စကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးမှတွေ့မယ်လို့တမရနဲ့ကာကွယ်ရေးဦးစီးချုပ်တို့ကအစောပိုင်းမှာတိကျစီအကြောင်းပြန်ခဲ့ပါတယ်ဒါပေမဲ့လည်းအခုတော့ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာမထွက်ခင်မှာပဲတွေ့ဆုံမှုစီစဉ်လိုက်တာဖြစ်ပါတယ်
ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပန်းချံတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုင်းတပ်ခန့်ခေါင်းဆောင်တို့ကိုထိုင်းစစ်တပ်ကဖမ်းလိုက်ပါတယ်။အဲ့ဒီပန်းချံဟာထိုင်းနိုင်ငံရဲ့ဘရင်အုပ်ချုပ်ရေးကိုအထိမ်းအမှတ်ပြုတိစောက်ထားတာဖြစ်ပြီးထိုင်းစစ်ဆိုရပတ်သက်နေတဲ့လက်ဆောင်မှုအရှုပ်တော်ပေါ်တစ်ခုမှာအဓိကပါဝင်နေတာပါ။ဟွာဟင်းပင်လယ်ကမ်းခြေပန်းဖြေမြို့ကစစ်တပ်ပိုင်းမျိုးပေါ်မှာတိစောက်ထားတဲ့ရာချာပါခစ်ပန်းချံတိစောက်ရေးငွေသုံးဆွဲတာနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့နှစ်မှာအနာသိမ့်ခဲ့တဲ့စစ်ဆိုရရဲ့အချင်းပြတ်ချစားမှုတိုက်ဖြတ်ရေးအစီအစဉ်ကိုထိခိုက်နိုင်တဲ့အခြေအနေရောက်နေတာပါ။ရှက်နီအုပ်စုလို့သိကြတဲ့အနာရှင်စန့်ကျင်ရေးညီညွတ်သောဒီမိုကရေစီတပ်ဦး UDD ရဲ့ခေါင်းဆောင်တွေဖြစ်ကြတဲ့နာတဝုတ်စိုက်ကွာနဲ့ဂျာတူပွန်ပရွန်ပန်တို့ဒီဘန်းချံကိုမရောက်ခင်မှာပဲစစ်တပ်ကခေါ်သွားခဲ့တာပါ။ဘရင်ရုပ်ထုတစ်ခုစီကဘန်းငွေတန်း40ကျီကုန်ကြပြီးတော့တခုချင်းစီအတွက်ကော်မရှင်ကြီးကဘတ်10တန်းပေးရတယ်ဆိုတာကျွန်တော်တို့စိုးရိမ်နေကိစ္စပါပဲလို့စစ်ဘက်ပုဂ္ဂိုလ်တွေကကားပေါ်တင်မခေါ်သွားခင်လေးမှာနေတာဝတ်ကမီဒီယာတွေကိုပြောသွားပါတယ်။ထိုင်းပြည်ရင်ဆက်ဆက်ရဲ့ခံရတဲ့ရုပ်ထုကြီးတွေတိစောက်ထားတဲ့ဒီပန်းချံနဲ့ပတ်သက်ပြီးအတိုက်ခံတွေကနိုင်ငံရေးပယောကနဲ့လှုပ်လာတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ထိုင်းစစ်ဆိုရကတော့ပြောထားပါတယ်ရှင်။
တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့တခြားနေရာတွေမှာဒီနေ့အတွင်းအဆိုးအဝါဆုံးမိဂိုမြူဆိုင်တဲ့အခြေအနေတချို့နဲ့ဒီကနေ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးမလုပ်ကြမယ်ဆိုတာဆုံးဖြတ်ဖို့တရုတ်သမ္မတရှီကျင်းပင်ဟာတခြားကမ္ဘာကောင်းဆောင်တွေနဲ့ပဲရစ်မြို့တော်မှာတွေ့ဆုံဖို့ရှိနေချိန်မှာပဲအခုအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘေကျင်းမြို့တော်ရဲ့လေထုညင်ညာမှုဟာအန္တရာယ်ရှိတဲ့အဆင့်မှာရောက်နေပြီလို့သတ်မှတ်ထားပြီးဒုတိယအဆင့်အမြင့်ဆုံးအဆင့်ဖြစ်တဲ့လိမ္မော်ရောင်အဆင့်ကိုရောက်ရှိနေပြီဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာလာမယ့်နှစ်ရက်အတွင်းတိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့ခိုင်မာတဲ့သတင်းချက်လက်တွေကိုအမေရိကန်ပြည်သူစုကရရှိထားပြီးအာဖဂန်ရောက်အမေရိကန်နိုင်ငံသားတွေကိုကဘူးမြို့တဝိုက်သွာလာကြတဲ့အခါမှာအထူးသတိထားကြဖို့တိုက်တွန်းထားပါတယ်။တိုက်ခိုက်မဲ့အချိန်ပြတ်မှတ်ဒါမှမဟုတ်ဒီတိုက်ခိုက်မှုပုံစံတွေနဲ့ပတ်သက်လို့တော့အသေးစိတ်မသိထားဘူးလို့ကဘူးအမေရိကန်တန်ယုံကနေအမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီကနေ့ဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုခီးထွက်တာတွေမလုံချဖို့ကိုလည်းတန်ယုံကထပ်မံတိုက်တွန်းထားပါတယ်။အာဖဂန်နိုင်ငံရဲ့လုံခြုံရေးအရတည်ငြိမ်မှုလုံးဝမရှိသလိုအာဖဂန်ရောက်အမေရိကန်နိုင်ငံသားတွေအပေါ်ချိန်ချောက်မှုတွေဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်။ဒါကြောင့်အာဖဂန်နစ္စတန်မှာနေထိုင်နေကြတဲ့ဒါမှမဟုတ်အလဲရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေနိုင်ငံတွင်းကနေချက်ချင်းထွက်ခွာဖို့အကြံပြုတဲ့အကြောင်းလည်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးစိုးရိမ်ချက်တွေတိုးလာမှုကြောင့်အမေရိကန်တန်ယုံအနေနဲ့ဝန်ထမ်းတွေကိုကုန်လန်းကနေတွာလာခွင့်မပြုဘဲရဟတ်ရင်တွေနဲ့သာတွာလာဖို့လည်းဖိအားပေးခံနေရပါတယ်။လာဒူတခြားသောနိုင်ငံကတန်အဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကလည်းကပူးမူတော်တွင်လုံခြုံစိတ်ချတဲ့နေရာတွေမှာတွာလာကြတဲ့အခါမှာတော့သတိထားတွာလာကြဖို့နှိုးဆော်ထားပါရဲ့ရှင်
။တချင်းကဒေသခံတိဘက်လူမျိုးတွေနဲ့တရုတ်လုံခြုံရေးတပ်ဖွဲ့တွေကြားအကြမ်းဖက်တိုက်ခိုက်မှုတွေဆိုးဝါးစွာဖြစ်ပေါ်ခဲ့တဲ့တိဘက်မြို့တော်လာဆာမှာရှိတဲ့ဘာခေါ်ဒေသမှာလုံခြုံရေးအဆောက်အအုံတင်းကျပ်စွာချထားတဲ့အတွက်အခုဆိုရင်လုံခြုံမှုအရှိဆုံးဒေသဖြစ်လာခဲ့ပြီလို့တရုတ်အရာရှိတွေကပြောပါတယ်။မြို့တော်လာဆာမှာရှိတဲ့ဂျိုခန်းဖုန်ကြီးကျောင်းပတ်လယ်မှာလုံခြုံရေးအဆောက်ကင်းတဲ့တွေတိစောက်ပြီးကင်းတဲ့တွေထဲမှာအဆောက်တွေကိုချထားပြီးတော့ကျောင်းထဲကိုဝင်ထွက်ကြတဲ့ဒေသခံတွေကိုအစိုးရကစောင့်ကြည့်နေတာကြောင့်ဖြစ်ပါတယ်။အဆောက်တွေကိုတော့ရွေးချယ်ရေးကော်မတီကဒေသခံတွေအကြားကနေပြီးတော့စစ်စစ်ရွေးချယ်တာဖြစ်တယ်လို့ဆိုပါတယ
်။တင်းလာနေညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုကုဇော်ဝင်းလိုက်နဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်တောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကကွယ်ရေးဦးစီးချုပ်တို့လာမယ့်ဒီဇင်ဘာလ၂ရက်နေ့မှာတီချာစီတွေ့ဆုံကြဖို့နှစ်ဖက်တို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ဆွေးနွေးကြမယ့်အကြောင်းအရာပေါ်နှစ်ဖက်တို့ပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုနိုင်ခြင်းမရှိပေမဲ့အာဏာလွှဲပြောင်းရေးမှာနှစ်ဖက်တို့စိုးရင်ချက်တွေကိုအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။မတ်တင်ငီထိုက်ကတင်ပြပေးမှာပါရှင်
။ရွေးကောက်ပွဲမှာအစိုးရသည့်ဖွဲ့နိုင်တဲ့အထိအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တို့လာမယ့်ဒီဇင်ဘာလ2ရက်နေ့ဗုဒ္ဓဟူးနေ့မနက်ပိုင်းနေပြည်တော်ကသမရနေအိမ်မှာတွေ့ဆုံကြမယ်လို့နှစ်ဖက်သဘောတူလိုက်ပြီးဖြစ်ပါတယ်။အဲ့ဒီနေ့နေ့လယ်ပိုင်းသမရဦးသိန်းစိန်နဲ့တွေ့ဆုံအပြီးနေ့လယ်2နာရီမှာတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကာကွယ်ရေးဦးစီးချုပ်ယုံအဲ့ရိတ်သားမှတွေ့ဆုံကြမှာဖြစ်ပါတယ်။ဒီလိုတီးခြားစီတွေ့ဆုံမှုတွေမှာဘလို့အကြောင်းအရာတွေဆွေးနွေးကြမယ်ဆိုတာကိုတော့အစိုးရဘက်ကရောတပ်မတော်ဘက်ကရော NLD ပါတီဘက်ကရောထုတ်ဖော်ပြောဆိုနိုင်ခြင်းမရှိပါဘူး။ဒါပေမဲ့ဒီတွေ့ဆုံမှုကအစိုးရတစ်ကိုအာဏာလွှဲပြောင်းရေးမှာတပ်မတော်ရဲ့စိုးရိမ်ချက်တွေကိုအဓိကဆွေးနွေးကြမယ်လို့ယူဆတဲ့အကြောင်းမြမရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်။
ဒီတိုင်းပြည်မှာတကယ်အခြေအနေအပြောင်းလဲကအရေးကြီးတာတပ်မတော်ရဲ့သဘောထားပဲတပ်မတော်သဘောထားပျော်ပြောင်းလာဖို့လိုတယ်တပ်မတော်သဘောထားပျော်ပြောင်းလာဖို့လိုရင်သူတို့ကဘာအကြောက်ဆုံးလဲဆိုတာရှိတာ哦အဲ့ဒါဘာအကြောက်ဆုံးလဲဆိုတော့သူတို့လုပ်ခဲ့သမျှ gain ခဲ့သမျှတွေပြန်ပြီးတော့ဘယ်လိုခေါ်မလဲအပြစ်ဖို့မှာတို့ဘာတို့ညာတို့ဒါတွေကအကြောက်ဆုံးဖြစ်မယ်နောက်အခုကာကြုတ်ပြောနေတဲ့စကားတွေကိုကြည့်ရတာလေဟိုမလျှော့ပေးလို့တော့မရဘူးလျှော့ပေးရမယ်ဆိုတော့သူတို့သိပါတယ်သို့တော်လည်းလျှော့ရင်လျှော့ရင်ဟိုဟိုဘယ်လိုခေါ်မလဲချီလွန်လက်လွန်ပေါ့နော်ဟိုဝေါကနဲ့ပြိုကျမှာကိုသူတို့ကြောက်ပုံရတယ်ဒါကြောင့်မလို့သူတို့ကဆုတ်လဲသူတို့ကစနစ်တကျပေါ့နော်အဲဖြည်းဖြည်းဆုတ်မဲ့အနေအထားပဲရှိတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်ဘက်ကလည်းတမတော်လျှော့လာရေးအတွက်တော့သူကအစွမ်းကုန်ပျော့ပျော့ပြောင်းပြောင်းဆက်ဆံလိုက်မယ်လို့ထင်ရတာပဲအဲ့တော့တမတော်ပါလဲဟိုတိတ်မနစ်နာအောင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းပြည်သူလူထုကိုပေးထားတဲ့ဂတိကိုတစိတ်တစ်ပိုင်းတာဝန်ကြည်အောင်အဲ့ဒီကြားမှာသူတို့အလျှော်တင်လုပ်လိုက်မယ်ထင်တယ
်ဒေါအောင်ဆန်းစုကြည်နေအခြေချုပ်ကလွတ်မြောက်လာပြီးနောက်ပိုင်းမှာလဲတမတော်ဦးသိန်းစိန်နဲ့ဈေးချတွေ့ဆုံခဲ့တယ်လို့နိုင်ငံရေးထိပ်သီးတွေအစိုးရတမတော်ထိပ်သီးတွေကြားဆွေးနွေးမှုတွေရှိခဲ့ပြီးမဲ့တိသာမြင်သာတဲ့တိုးတက်မှုတွေတော့မရှိခဲ့ပါဘူး။ဒါပေမဲ့အခုတွေ့ဆုံမှုမှာတော့အရင်အခြေအနေနေနဲ့ကွဲပြားတာကြောင့်ထူးခြားမှုရှိမယ်လို့မျှော်လင့်နေကြပါတယ်။အခုတွေ့ဆုံပွဲရဲ့အခြေအနေအပေါ်မှာတော့ဒေါက်တာလကျော်စောကအခုလိုသုံးသပ်ပါတယ်
။ဟိုတုန်းကဒေါအောင်ဆန်းစုကြည်ပြောနေတုန်းကအဲဟာနဲ့အခုအချိန်နေနဲ့လုံးဝမတူတော့ဘူးလေ။ဒေါအောင်ဆန်းစုကြည်မှာတပြည်လုံးကအနှင်းလိုက်တဲ့ဟိုနေ mandate လို့ခေါ်မှာပေါ့နော်အဲ့ဒီအခွင့်အာဏာရရှိသွားပြီဖြစ်တာ哦 အဲ့ဒီခါကျတော့ဒေါအောင်ဆန်းစုကြည်အနေနဲ့သူတောင်းဆိုစရာတွေကိုသူတောင်းဆိုနိုင်တဲ့အခွင့်အာဏာရှိသွားပြီလို့ပြောလို့ရတာပေါ့ကျမကြည့်တာတော့သူသမရဖြစ်ရေးကိစ္စအထက်အမျိုးသားရင်ကြားစီရေးအတွက်ပဲသူ UDP ပြောဆိုလိမ့်မယ်လို့ထင်ရတာပဲလေ
ရွေးကောက်ပွဲမှာတပါတီအသေးကနေအစိုးရဖွဲ့နိုင်တဲ့အထိလွှတ်တော်အမှတ်နေရအများစုအနိုင်ရခဲ့တဲ့ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဘက်ကတော့ရွေးကောက်ပွဲပြီးနောက်ပိုင်းအစိုးရနဲ့တက်မတော်အပေါ်ပိုပြီးသဘောထားပြော့ပြော့ပြောင်းပြောင်းရှိလာတာကြောင့်အခုတွေးဆမှုတွေကနေထူးခြားတဲ့ရလဒ်တွေထွက်လာမယ်လို့အများကမျှော်လင့်ချပါတယ်။သမရတမရကာကွယ်ရေးဦးစီးချုပ်ပြည်တော်စုလွတ်တော်နာယကရုနဲ့အမျိုးသားပြန်လည်တင့်မြတ်ရေးသဘောထားကိုအခြေခံပြီးတွေးဆဆွေးနွေးလိုပါတယ်လို့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်တွေအပြီးသတ်မထွက်ပေါ်ခင်မှကတည်းကဒေါအောင်ဆန်းစုကြည်ကတီးခြားစာတစောင်စီရေးသားပေးဖို့ပန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုပန်ချားပြီးတဲ့နောက်ပြည်အောင်စုလွတ်တော်နာယကသူရဦးရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်တို့ကြားတီးခြားတွေ့ဆုံတာတွေဇက်တိုက်ဆိုသလိုရှိခဲ့ပြီးဒီကနေ့မှလည်းမနေ့10နာရီ15မိနစ်ကနေ17နာရီမိနစ်50အထိတနာရီခွဲကျော်ကြားပြည်သူလွတ်တော်ဥက္ကဋ္ဌရုံးမှာထပ်ပြီးတော့တွေ့ဆုံခဲ့ကြပါတယ်။အခုဒီချိန်ဟာသူရဦးရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်ကြား5ချိန်မြောက်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါရဲ့ရှင်။
မတင်ကြီးထိုင်မင်းမြန်တင်ပြသွားတော့ပါရှင်ခုတော့ဥညာဝင်းရဲ့ဂျပန်ခီးစဉ်အကြောင်းတင်ပြပါမယ်မြန်မာနိုင်ငံမှာမကြခင်တက်လာတော့မယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတင်တဲ့ဂျပန်အစိုးရအကြားဆက်ဆံရေးကောင်းမွန်စေဖို့အတွက် NLD ပါတီဗဟိုအလုံးမှုဆောင်တူဦးဖြစ်တဲ့ဥညာဝင်းဟာဂျပန်နိုင်ငံကိုရောက်ရှိနေပါတယ်ဒီခီးစဉ်အတွင်းနှစ်နိုင်ငံအကြားပညာရေးစီးပွားရေးကဏ္ဍတွေတိုးတက်ကောင်းမွန်စေဖို့အတွက်ဂျပန်အစိုးရတာဝန်ရှိသူတွေအပြင်ပညာရေးနဲ့လူမှုအသိုင်းအဝိုင်းကတာဝန်ရှိသူတွေနဲ့လည်းဥညာဝင်းဆက်ပြီးတွေ့ဆုံဆွေးနွေးခဲ့ပါတယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားရှာဖောင်းကပြောပြထားပါရရှင
်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးညံဝင်းဟာနောက်တက်လာမယ့်အစိုးရတည်လက်ထက်မှာမြန်မာနဲ့ဂျပန်ကျောင်းသားတွေအတွက်ပညာရေးကဏ္ဍပူးပေါင်းဆောင်ရွက်နိုင်ဖို့နိုဝင်ဘာလ30ရက်နေ့တနင်္လာနေ့မှာကျိုရိုတက်ကတူအရှိတောင်အာရှရေးရာဌာနကိုတွားရောက်ခဲ့ပြီးပါမောက်ခနဲ့ပါမောက်ခအဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ကြတယ်လို့ဂျပန်ခြေဆိုင် NLD LA ကတာဝန်ရှိသူတဦးကပြောပါတယ်ဦးညံဝင်းနဲ့အတူလိုက်ပါသွားခဲ့တဲ့ NLD LA တိုဂျိုဌာနခွဲဥက္ကဋ္ဌဦးတောင်းမြင့်ဦးကခီးစဉ်အကြောင်းကိုအခုလိုပြောပြပါဗျာ
ကျိုးတို့တက်ကတော့ရှင်းတော်အရှာကြီးကဘာမှခေါ်ရင်တက်တယ်ဟိုကဒီနေ့ပတ်သက်တဲ့သူတို့လေ့လာထားတဲ့စာတမ်းတွေကိုအန်ကဲကိုပြီးတယ်တာဝန်ကဘာမှခေါ်နေပြီးတော့ပေါ့ဆန်းစုကြည်ကိုလည်းစာတစောင်းအန်ကဲကနေတစ်စက်ပြီးတယ်ဒီဆွေးနွေးတဲ့အကြောင်းအရာတွေမှာတော့စီဝိုင်းနဲ့ပတ်သက်ပြီးကျန်လေထူတော်မှုတို့ဟိုဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဟိုလုတ်ကင်ဆောင်ရွက်ဖို့လို့ဒီနိပညာနဲ့ပတ်သက်ပြီးတော့လုတ်ကင်ဆောင်ရွက်ဖို့လို့ဓမ္မတိအတွက်ဒီကြလေ့လာထားတဲ့ဒီစာအုပ်စာတမ်းတွေကိုအန်ကဲကိုသူတို့ပြီးပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရဖွဲ့ပြီးလို့လူအပ်တဲ့ပညာရေးအထောက်အကူတွေနဲ့ပတ်သက်ပြီးတော့လည်းအတူတကွပူးပေါင်းဆောင်ရွက်ကူညီသွားဖို့ပြောဆိုဆွေးနွေးခဲ့ကြတယ်လို့ဦးတောင်မြင့်ဦးကပြောပါတယ
်ဒီလိုရှိရင်သူရဲ့လေ့လာချက်တွေကိုဟိုအသုံးပြုပြီးတော့ပဲနေဒီဥဆောင်တဲ့ဒီဒီမိုကရေစီအစိုးရအဖြစ်မှာလောက်ကန်ဆောင်ရွက်ဖို့ဆိုတဲ့ဟာတွေကိုသူတို့ပြောပါတယ်။ဒီဘက်ရင်လည်းသူတို့အခြေအနေဒီအကူအညီပေးနိုင်တယ်ဆိုတဲ့အကြောင်းတွေကိုလည်းပြောပါတယ်။တကယ်အနေဒီကအစိုးရဖွဲ့လည်လာတဲ့ဆိုတဲ့အချိန်ကြာလို့ရှိရင်ဒီကျိုတိုတက္ကသိုလ်ရဲ့ဒီပညာနှုတ်ရည်ကိုလည်းရန်ကုန်တက္ကသိုလ်မှာဗမာကျောင်းသူကျောင်းသားတွေလွယ်လင်းတကူပညာရေးချဖွေနိုင်အောင်သူတို့နေလည်းဆောင်ရွက်ခြင်းနဲ့ဒါတွေကိုလည်းဆောင်ရွက်ပြီးဖို့ energy အစိုးရကနေပြီးတော့ဖြစ်လာခဲ့လို့ရှိရင်ကူညီပေးဖို့ဆိုတာမျိုးကိုလည်းသူတို့ဘက်ကနေပြောဆိုတာရှိပါတယ
်။ဒါအပြင်ဥညံဝင်းဟာဂျပန်ဝန်ကြီးဌာန၃ခုဖြစ်တဲ့စိုက်ပျိုးရေးဝန်ကြီး၊တည်ယူပို့ဆောင်ရေးနဲ့ခီးသွွာလာရေးဝန်ကြီးဌာနနဲ့ဤပညာနဲ့စီးပွားရေးဌာနတွေကဝန်ကြီးဟောင်းတွေနဲ့တွေ့ဆုံညှစာစားခဲ့ကြပြီးမနေ့ဖန်ကြရင်တော့ဂျပန်နိုင်ငံကအနိုင်ရပါတီ၊အတိုက်ခံပါတီနဲ့မြမရေးကိုအစဉ်တစိုက်ကူညီပေးနေတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဖို့အစီအစဉ်ရှိတယ်လို့ဦးတောင်မြင့်ဦးကပြောပါတယ်ရှင်။
ရှာဖောင်ပါရှင်ခုတော့ပလောင်ဒေတာစီအခြေအနေတင်ပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေတာမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်နဲ့ TNLA လို့ခေါ်တဲ့ပလောင်တပ်ဖွဲ့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးလာမယ့်ရက်တွေအတွင်းမှာပုံမပြင်းထန်လာနိုင်တယ်လို့ပလောင်တပ်ဖွဲ့ကတာဝန်ရှိသူတို့ကပြောပါရယ်ပြီးခဲ့တဲ့တောက်ကြနေ့ညကတော့ကိုပိုင်းအုပ်ချုပ်ခွင့်ရဒေတာမြို့တော်ကိုကိုကန့်လက်နက်ကင်တပ်ဖွဲ့ကဝင်းရောက်ပစ်ခတ်တဲ့တရင်ထွက်ပေါ်ခဲ့ပေမဲ့လည်းဒီနောက်မှာတော့အခြေအနေကပုံမှန်ရှိနေပါရယ်ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့တရင်ထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့မိုင်းရှူးမြို့နယ်ဘက်မှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့အကြ တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရကပြီးခဲ့တဲ့ရက်ပိုင်းတွေမှာနှစ်ဖက်တွေ့ဆုံဆွေးနွေးပြီးစစ်ချိန်လျှော့ချလာတဲ့အချိန်တည်းမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့နမ်ဆန်နဲ့မန်တုံမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားလာတာဖြစ်ပါတယ်။လက်တလောတိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုပလောင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ PSLF TNLA ရဲ့အထွေထွေတွင်ရင်မှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
။တိုက်ပွဲတွေပြင်းတဲ့အချိန်တွေရှိပါတယ်။မင်းညာတော့လည်းတစ်ခါဖြစ်တယ်ဒီမင်းလည်းဖြစ်တယ်မင်းညာတော့ဖြစ်တာကျွန်တော်မိုင်းဝီမှာဖြစ်တယ်မတော်မျိုးနဲ့မခန့်မှုနဲ့အဆက်ပြောဒီအခုအဲ့မိုင်းဝီရောရဲ့အပြင်ဖက်မှာရှိတဲ့ကျွန်တော်တို့တပ်တွေအဲ့တောင်ကျောတောက်လုံးမှာရှိတဲ့ကျွန်တော်တို့တပ်တွေမှာအခုဒီမြန်မာအစိုးရတပ်ဖက်ကစစ်ကြောင်း၄ဖက်၅ဖက်လောက်အဲ့လိုထိုးလာတယ်ဒီမန်တုံဖက်ကတက်လာတဲ့စစ်ကြောင်းရှိတယ်ကျွန်တော်နှမ်ဒီဖက်ကနေတက်လာတဲ့စစ်ကြောင်းရှိတယ်ပြီးတော့ဒီခိုင်ဟုတ်တဲ့ကနေလာတဲ့စစ်ကြောင်းရှိတယ်နှမ်ခန့်ဖက်ကနေနှမ်ခန့်နဲ့မိုင်းဝီပေါင်းပြီးဆင်းလာတဲ့တက်လာတဲ့စစ်ကြောင်းတွေရှိကြပါအဲ့မှာနေရဲ့ကျွန်တော်တို့အဖောက်ဝင်နေတာဘလဲမသိဘူးဘယ်တိတဲ့ပူပြီးတော့ပြင်းနေတယ်
လက်ရှိတိုက်ပွဲတွေရက်ဆက်ဆိုသလိုဖြစ်ပွားလာတာဟာသူတို့စခန်းတွေကိုအစိုးရတပ်ဖက်ကလိုက်လံရှင်းလင်းနေတာကြောင့်လို့လည်းပြောပါတယ
်ကျွန်တော်ဖက်ကတော့ပြီးခဲ့တဲ့ယူကောဘွဲမှာတိုက်ခင်းတလားမလားလောက်ကိုလည်းကျွန်တော်ဆွရှိပြီးရှော့လဲအခုလည်းယူကောဘွဲမှာ NLD အဖွဲ့ချုပ်ကအများစုနိုင်တယ်အစိုးရဖွဲ့နေတယ်ဆိုတော့ okay ဒါတိုက်ပွဲဖြစ်လို့တော့အဆင်မပြေဘူးကျွန်တော်တို့အတန်းဆုံးရှောင်းမယ်ရှော့မယ်ဆိုတော့ကျွန်တော်တို့ဒီလိုဆုံးဖြတ်ချက်နဲ့ကျွန်တော်တို့အတန်းဆုံးရှောင်းရှောင်းရှားနေတာတော်တော်ကြာပါပြီဒါပေမဲ့ဒီမြန်မာအစိုးရတပ်မတော်ကကျွန်တော်တို့ကျွန်တော်တို့လည်းခေါင်းနဲ့တော်ရည်ထဲမှာကျွန်တော်တို့ခံနေသည်ပက်လာပြီလို့ကျွန်တော်ပြောလို့ရတယ်။ရှောင်းလို့ရတဲ့နေရာတွေကတော်တော်များများကနည်းနည်းနေသွားတဲ့သဘောရှိတယ်
။ပြီးခဲ့တဲ့28ရက်နေ့ကမွေးစေဝါနှိမ်နင်းရေးလုပ်ငန်းတွေဆောင်ရွက်ရမှာနန်းခမ်းမြို့နယ်မန်ပန်ကျေးရွာကဘိမ့်ဖြူဘိမ့်မဲနဲ့စိတ်ကြွစေးပြကလာတံဖို့ကြက်ငွေ300ကျော်ဖို့ဖမ်းဆီးရမိတယ်လို့လည်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပလောင်တပ်ဖွဲ့ဘက်ကစိုးရတက်ကထိုးစစ်ဆင်လာတော့တိုက်ပွဲတွေဖြစ်ရတယ်လို့ပြောဆိုတဲ့အပေါ်မှာတော့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဦးမောင်ကျော်ကအခုလိုတုံ့တက်ပြောဆိုပါတယ်
။ထိုးတယ်ဆိုတော့သူတော်ဝါရသူဘွားလာနေတာနေမှာပေါ့။ဒီအနယ်လေးကလည်းဘွားရင်လာရင်တမတော်လည်းဘွားရင်လာရင်ထိတဲ့ပြေးကြတာအတန်းနိုင်ဆုံးတော့ရှောင်ကြတာပဲ။ရှောင်မရတဲ့ခါကျတော့ထိတဲ့ပြေးပြီးတော့သူပြစ်ခါကြပြစ်ကြခါကြလို့ဖြစ်တော့ဗောဗျာ။
ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်အတွင်းမှာဒီလ29ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီနေ့မှာပဲကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်မြို့ကိုမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းစိုးရတပ်ဖက်ကပြန်လည်တိုက်ခိုက်ရမှာကိုကန့်တပ်ဖွဲ့ဟာနေဆက်မြင်းဘက်ကိုဆုတ်ခွာသွားကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလိုပြစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ဒီကနေ့မှာတော့လောက်ကင်မြို့မှာဈေးတွေကျောင်းတွေဖွင့်ထားပြီးပုံမှန်အတိုင်းရှိနေကြောင်းနဲ့ပြစ်ခတ်တိုက်ခိုက်တာကိုတော့ညအချိန်မှာအတန်သာကြားရကြောင်းလောက်ကင်မြို့ကန်တူကအခုလိုပြောပါတယ
်ဖွင့်ပါတယ်အကုန်လုံးဖွင့်ထားတယ်ဈေးပစ္စည်းပါပဲညဆိုတော့ကျွန်တော်17နှစ်17နှစ်လောက်ရှိပြီစင်နဲ့အတန်ကြားတာတီချာမတီးဘူးအတန်ကြားတာပဲရှိတာပါ
ဒီနေ့ဖေဖော်ဝါရီလကဖြစ်ပွားတဲ့အစိုးရနဲ့ကိုကန့်တပ်ဖွဲ့အကြတိုက်ပွဲတွေကြောင့်လောက်ကင်မြို့ပါဝင်ကိုကန့်အုပ်ချုပ်ခွင့်ရဒေသကိုကိုလာကြာစစ်အုပ်ချုပ်ရေးပြဋ္ဌာန်းထားခဲ့ရာကဒီလ18ရက်နေ့မှာစစ်အုပ်ချုပ်ရေးကိုရုတ်သိမ်းခဲ့တာဖြစ်ပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဖွဲ့အကြားမှအော်တိုဘာလ15ရက်နေ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပေမဲ့လက်မှတ်ရေးထိုးရမှာမပါဝင်တဲ့ကချင်ရှမ်းပလောင်တပ်ဖွဲ့တွေနဲ့တော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေပါတယ်။လာမယ့်ဒီဇင်ဘာလ2ရက်နေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်တမ်ရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့တီးခြားစီတွေ့ဆုံဆွေးနွေးဖို့ရှိနေပြီးဒီဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရက်စဲရေးကိုအချက်တစ်ချက်အဖြစ်ထည့်သွင်းဆွေးနွေးပွဲရှိနေပါတယ်။
ရှင်များရှင်အရင်စစ်အစိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအစိုးရတည့်ရလက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိဖို့စ조사တင်ပါသလားဒါမှမဟုတ်အမျိုးသားပြန်လည်တည်မြဲရေးရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင်
။တရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ကလေးစစ်သားတရင်ဖက်အလဲပေးပါဦးမယ်အရွယ်မတိုင်ခင်စစ်သားအဖြစ်စုဆောင်ခံခဲ့ရတဲ့ကလေးတငယ်တွေထက်က53ဦးကိုမြန်မာတပ်မတော်ကနှုတ်ထွက်ခွင့်ပြုခဲ့တယ်လို့ကုလသမဂ္ဂကလေးတငယ်များရမုံမွေအဖွဲ့ရန်ကုန်ရုံးခွဲကတည်င်းထုတ်ပြန်ပါတယ်ကလေးအခွင့်ရေးလှူရှာနေသူတွေကတော့စစ်တပ်နဲ့တိုင်းရင်းသားတပ်တွေမှာဆန္ဒမပါဘဲခိုင်းစေခံရတဲ့ကလေးငယ်တွေရှိနေဆဲပဲလို့ဆိုပါတယ်အကြောင်းဆောင်ကတော့ဆက်သွဲစုံစမ်းထားတဲ့မအေးအေးမကတည်င်းပြပို့ထားပါရရှင
်မြန်မာနိုင်ငံမှာမြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကင်တပ်တွေပါကလေးစစ်သားအုံပြုမှုတွေရှိနေတယ်ဆိုပြီးကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေတာပါ2022ခုနှစ်လောက်ကစပြီးမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းလှုပ်ဆောင်မှုစီမံချက်ကိုလက်မှတ်ရေးထိုးပြီးချိန်ကစလို့ဒီကနေ့အထိပြန်လည်လွှတ်ပေးလိုက်တဲ့ကလေး53ဦးအပါအဝင်ကလေးပေါင်း900နီးပါးကိုစစ်တပ်ကနေနှုတ်ထွက်ခွင့်ပြုခဲ့တယ်ဆိုပြီးUNICEF မြန်မာကတာဝန်ရှိသူတဦးဖြစ်တဲ့မတ်ထက်ထက်ဦးကအခုလိုပြောပြပါဗျ
။ဒီနေ့မှာတော့မြန်မာနိုင်ငံအစိုးရအနေပြီးတော့တက်မတော်မှာအရွယ်မတိုင်မီစစ်မှုထမ်းဆောင်နေတဲ့ကလေးငယ်နဲ့လူငယ်53ဦးအားနှုတ်ထွက်ခွင့်ပြုလိုက်ပါတယ်။ဒီခုနောက်ဆုံးအကြိမ်နှုတ်ထွက်ခွင့်ပြုခြင်းအပေါ်တွင်2015ခုနှစ်အတွင်းအရွယ်မတိုင်မီစစ်မှုထမ်းနေသည့်ကလေးငယ်ပေါင်း146ဦးကိုနှုတ်ထွက်ခွင့်ပြုပြီးဖြစ်ပါတယ်။2015ခုနှစ်ဇွန်လမှာတော့မြန်မာနိုင်ငံအစိုးရအနေကုလသမဂ္ဂနဲ့အတူကူးတဲ့လုပ်ငန်းဆောင်ရွက်မှုစီမံချက် Joint Action Plan နဲ့စတင်ဖို့ဒီလက်မှတ်ရေးထိုးပြီးဒီအချိန်ရနေပြီးတော့ဒီနေ့အထိကလေးငယ်စုစုပေါင်း699ဦးကိုတက်မတော်ကနှုတ်ထွက်ခွင့်ပြုခဲ့ပြီးဖြစ်ပါတယ်
။အခုပြန်လည်လွတ်မြောက်လာသူအတော်များများဟာမိသားစုကလိုက်လံစုံစမ်းတိုင်ကြားခဲ့တဲ့အတွက် ILO UNICEF စစ်သည် Children စတဲ့အဖွဲ့အစည်းတွေကနေဆောင်ရွက်ပေးမှုတွေကြောင့်ကလေးအတော်များများဟာစစ်တပ်ကနေနောက်ထပ်ခွင့်ရကြတာဖြစ်တယ်လို့လဲ Equality မြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကဆိုပါတယ်စစ်တပ်ထဲမှာထပ်ခွင့်မရသေးတဲ့ကလေးတွေလည်းရှိနေသေးပဲလို့လဲသူကဆိုပါတယ
်ကျွန်တော်တို့စစ်တပ်ထဲမှာကလေးစစ်သားတွေဆက်ပြီးတော့ရှိနေသေးတယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်လဲဆိုတော့တချို့အနေနဲ့ကဒီအသက်ပြည့်သွားတယ်ဗျာဥပမာစစ်သားအဖြစ်စုဆောင်းခံတော့ဆက်ရှင်နေမဖြစ်ဘူးနောက်ပိုင်းမှာအသက်ပြည့်သွားတယ်ဒီအသက်ပြည့်သွားတဲ့သူတွေကိုကျွန်တော်တိုင်ကြားလို့ရှိရင်တကယ်တမ်းပြန်ထုတ်နိုင်ဖို့အတွက်ခက်ခဲတယ်ဆိုတဲ့အချက်လက်တွေရှိနေတယ်။အဲ့တော့အဲ့လိုမျိုးလူမျိုးတွေကစစ်တပ်ကကျန်နေနိုင်တယ်လို့ကျွန်တော်သုံးသပ်တယ်။နောက်တစ်ခုကတော့တချို့တော့ကလေးတွေကတော့ကလေးစစ်သားအဖြစ်စုဆောင်းခံရပါတယ်ဆိုတာကိုထုတ်ဖော်ပြောဖို့အတွက်ခက်ခဲနေတယ်။တချို့နေရာတွေမှာမိဘတွေကတိုင်ကြားပြီးမဲ့ဒီကလေးတွေကိုစစ်တပ်အဖြစ်ပြန်ချက်ဖို့အတွက်အခက်ခဲတွေအများကြီးရှိနေသေးတယ်ဆိုတာကိုကျွန်တော်တွေ့ရတဲ့အတွက်ကလေးစစ်သားတွေလုံးဝကုန်သွားတာတော့မရှိသေးဘူးအချို့နေရာတွေမှာဆက်ပြေးကိုကြိုးစားတဲ့ကလေးစစ်သားတွေကိုဒီတက်ပြေးမှုနဲ့အစားစီးခံရတယ်ဆိုတဲ့အရာတွေရှိနေကြတယ
်မြန်မာစစ်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာလည်းကလေးစစ်သားအုံပြုမှုတွေရှိနေကြောင်းကိုလည်းကုလသမဂ္ဂကထုတ်ပြန်ထားတာပါလက်ရှိတိုင်းရင်းသားလက်နက်ကိုင်တပ်တွေမှာကလေးစစ်သားအုံပြုမှုတွေရှိနေကြောင်းကိုလည်းဦးအောင်မျိုးမင်းကဆက်ပြောသွားပါတယ
်အကြာခင်ကကျွန်တော်တို့ကလေးစစ်သားနိုင်ငံတကာအဖွဲ့ဖြစ်တဲ့Child Soldier International ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဆိုရင် KIA တက်ထဲမှာကလေးစစ်သားတွေရှိနေတော့မယ်အဲ့ဒါတွေဒီမှာကျွန်တော်အတင်းကျပ်ခေါ်ဆောင်တာတဲ့အတင်းတွေလည်းရရှိတယ်တချို့ကတော့အလိုလျောက်ဝင်တဲ့သဘောမျိုးဖြစ်တယ်ကလေးစစ်သားရဲ့အတိတ်တွေကဘယ်လိုပဲဝင်ဝင်မိမိဆန္ဒပါသူဖြစ်စေမပါသူဖြစ်စေကလေးစစ်သားမြောက်တဲ့အတွက် KIA စစ်တပ်ထဲမှာကလေးစစ်သားရှိတယ်ဆိုတာကိုသူတို့ထောက်ပြထားတွေ့ပါတယ်နောက်ချက်တစ်ခုကတော့ဒီ Nature Soft Step ပေါ့နော် The Border Guard နေရာဒီမှာလည်းကလေးစစ်သားရှိရဆိုတော့ကျွန်တော်မြင်နေရတယ်ဗျ
မြန်မာစစ်တပ်အပါအဝင်ကလေးစစ်သားအုံပြုနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာ DKBA ၊ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့၊ရှမ်းပြည်တောင်ပိုင်းတပ်မတော် KNLA ၊ငြိမ်းချမ်းရေးကောင်စီ KIA ၊ကရင်ပြည်တပ်ဖွဲ့၊ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တွေကိုကုလသမဂ္ဂကပေါ်ပြထားပါတယ်အသက်18နှစ်အောက်ကလေးငယ်တွေကိုခေါ်ယူစုဆောင်ခြင်းနေနဲ့အတုံးချခြင်းတွေကိုကာကွယ်ရပ်တန့်စီဖို့လုပ်ငန်းစီမံချက်တွေကိုလက်မှတ်ရေးထိုးဖွယ်ရှိတဲ့တိုင်းရင်းသားလက်နက်ကိုင်9ဖွဲ့နဲ့လည်းကမ္ဘာကုလသမဂ္ဂကတွဲဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်တယ်လို့လည်း UNICEF မြန်မာရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှင်
ဒီရေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၃နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လူကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ30ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနာဆင်ရမယ့်စီစဉ်တွေထဲမှာကတော့
လူတွေကိုယ်တိုင်ကဟိုဟာကိုဒီလိုမျိုးသူတို့ထည့်ထားတဲ့software တွေကဒါတရားကပိုင်နေလို့သူတို့မသိကြသေးဘူး။အများအားဖြင့်သူတို့လကားရတယ်လို့ပဲတွက်ထားကြတာများတယ်ဗျ။
မူပိုင်ခွင့်နေတဲ့ပတ်သက်တဲ့အမြင်တွေကိုတော့ blogger တွေပြောသမျှအစီအစဉ်မှာကြားရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့စိုက်ပျိုးရေးကဏ္ဍကိုအာယုံဆိုင်လှုပ်ဆောင်ပြီးသမရဦးသိန်းစိန်လက်ထက်အတွင်းဆောင်ရွက်ခဲ့တဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုအရှင်မြင့်လှုပ်ဆောင်သွားမယ်လို့မျှော်လင့်ရပါတယ်။နောက်တက်လာမယ့်အစိုးရတည်းရဲ့စီးပွားရေး policy တွေအကြောင်း VOA သတင်း6 Ron Corbin ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင
်မြန်မာနိုင်ငံမှာစစ်တပ်ကအရက်သားအုပ်ချုပ်ရေးစနစ်ကို2011ခုနှစ်မှာအာဏာလွှဲပြောင်းပေးလိုက်ပြီးကြတဲ့ကစီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုစတင်တွေ့ရှိလာခဲ့တာပါဒါပေမဲ့လက်ရှိဆောင်ရွက်နေတဲ့ပြောင်းလဲမှုတွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေကတော့နှေးကွေးနေဆဲဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတရားဝင်မဟုတ်တဲ့စီးပွားရေးမူဝါဒဆိုင်ရာအကြံဉာဏ်တွေပေးနေသူလည်းဖြစ်ဩစတြေးလျနိုင်ငံမကရီတက်ကတူကစီးပွားရေးပါမောက္ခလည်းဖြစ်တဲ့ရှောင်းထန်နယ်ကတော့အဲ့ဒီအခြေအနေတွေမကြခင်မှာပြောင်းလဲလာတော့မယ်လို့ပြောပါတယ
်။ The story above all is that in agriculture things are not very good so a reorientation I think of economic policy
hello ချုံကြည့်မယ်ဆိုရင်စက်ပြိုးရေးကဏ္ဍနဲ့ပတ်သက်လို့အခြေအနေကတိတ်မကောင်းပါဘူးဒါကြောင့်မြန်မာနိုင်ငံကတောင်သူလယ်သမားတွေစက်ပြိုးရေးကဏ္ဍမှာလောက်ကန်သူတွေနဲ့ကြီးတဲ့လူတွေရဲ့အခြေအနေအားကောင်းပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မဲ့စီးပွားရေးဆိုင်ရာဦးတည်ချက်ပြောင်းလဲပြီးအာရုံစိုက်လှုပ်ဆောင်တာကိုတွေးကြရပါလိမ့်မယ
်မြန်မာနိုင်ငံမှာလူဦးရေစုစုပေါင်း54တန်းရှိတဲ့အထက်က84ရာခိုင်နှုန်းသောပြည်သူတွေရဲ့ဝင်ငွေဟာစက်ပြိုးရေးကဏ္ဍကရရှိတာဖြစ်ပါတယ်ဒါပေမဲ့အများစုဟာအကျွေးတွေနဲ့ပြည်နေကြတာလည်းဖြစ်ပါတယ်။တန်းပြေမှာငွေချင်းငားတဲ့စနစ်ထိရောက်ကောင်းမွန်စွာရှိမနေတဲ့အတွက်လယ်သမားတွေဟာငွေရှင်ကျွေးရှင်တွေလက်ထဲရောက်ကုန်ကြရတာပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဘဏ်ကိုပြုပြင်ပြောင်းလဲလိုက်ခြင်းအပြင်လယ်သမားတွေလိုအပ်တဲ့ငွေချေးကိုချင်းငားနိုင်မှာဖြစ်သလိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်မှုကိုအဟံတားဖြစ်နေတယ်လို့အများစုကယူဆထားတဲ့လေယာစိုက်ပျိုးရေးကဏ္ဍကိုအစိုးရကထိန်းချုပ်ထားမှုလဲရော့ကျသွားမယ်လို့ရှောင်းတန်းလည်းကပြောပါတယ်။DPNS လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအမှန်တကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိအခြေအနေမှာလေယာကန်နတ်တိုးတက်ဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမတိုင်ခင်တိုင်းပြည်စီးပွားရေးအခြေအနေနဲ့ပတ်သက်လို့ပြောပြခဲ့ပါတယ်
။ဒီအခြေခံကတော့ကျွန်တော်တို့ကဒီ labor စီးပွားရေးစနစ်ကိုပဲတော့အားမှာလေ။နိုင်ငံရေးစနစ်ကလည်းကျွန်တော်တို့ကဒီ movie စနစ်ကိုတောင်းဆိုတာဖြစ်တယ်။ဒါကအခြေခံဒီအောက်မှာကျွန်တော်ထင်တယ်ဒီတိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီကနေ့ကာလမှာပေါ့နော်ဒီနှစ်ကာလမှာကျွန်တော်တို့ယုံကြည်တာကဒီလေယာစိုက်ပျိုးရေးကဏ္ဍကိုဥပဒေချရာဆက်ပြီးစုပ်ကင်ထားဖို့လိုမယ်။နောက်လေယာစိုက်ပျိုးရေးကဏ္ဍကိုအပြည့်အဝဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုမယ်လို့ထင်တယ်။တို့ကျွန်တော်တို့ယူဆတယ်။တကယ်လို့တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်မှုကိုတကယ်သိကြစေချင်တယ်ဆိုလို့ရှိရင်ကျွန်တော်လေယာစိုက်ပျိုးရေးကဏ္ဍကိုကျွန်တော်အဓိကထားလိမ့်မယ်ဒီနှစ်ကာလမှာ။ဒါကြောင့်ကျွန်တော်အဲ့လိုပြောလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံကတကယ်ဆင်းရဲတဲ့ဒီစိုက်ပျိုးရေးနိုင်ငံတစ်ခုအဆင့်မှာပဲကျွန်တော်တို့ရှိသေးတယ်။တော့တပြိုင်တည်းတည်းမှာပဲကျွန်တော်နိုင်ငံမှာဒီစိုက်ပျိုးနိုင်တဲ့ဒီမြေဧရိယာပေါ့နော်။တီးနံလေးစိုက်ပျိုးနိုင်တဲ့မြေဧရိယာကမ္ဘာမှာဆိုအဆင့်25ရှိတယ်နော်။မြေဧရိယာအခြေဝင်းကစိုက်ပျိုးနိုင်တဲ့မြေဧရိယာအခြေဝင်းက12တန်း13တန်းခန့်ရှိတယ်။အော်ရေအရင်းမြစ်ကျွန်တော်တို့မှာရှိတယ်ဒါမှတပြိုင်တည်းတည်းမှာပဲကျွန်တော်တို့ကစီးပွားရေးဒီစိုက်ပျိုးရေးလုပ်ငန်းအခုချိန်အထိဒီနွားနဲ့ကျွဲနဲ့ဖက်ယုံနေရတဲ့ဘဝမှာပဲကျွန်တော်တို့ရှိသေးတယ်။ လေယာလုတ်သားတူရဲ့ဒီကုန်ထုတ်လုပ်မှုတန်ဖိုးဟာဒီထိုင်းတို့လိုအင်ဒိုနီးရှားတို့လိုနိုင်ငံတွေနဲ့စလို့ရှိရင်အရန်ကိုထက်ဝက်ကြကြဝင်နေကြနေတာကျွန်တော်တွေ့ရတယ
်။ပြည်ပနိုင်ငံတွေကယင်းနှိမ့်ညံ့မှုတွေတိုးမြင့်ရောက်ရှိလာကြတာနဲ့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရှော့ချပေးလိုက်တာတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြုပြင်ပြောင်းလဲမှုစတင်ပြီးနောက်ပိုင်းနှစ်စဉ်800ခန့်နှုန်းအထိတိုးတက်မှုရှိခဲ့ပြီးပြပကရောက်ရှိလာကြတဲ့စုစုပေါင်းယင်းနှိမ့်ညံ့မှုငွေဟာ10ဘီလီယံရှိတယ်လို့ဆိုပါတယ်အစိုးရတဲ့အနေနဲ့နောက်ထပ်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတစ်ခုကတော့ဗဟိုဘဏ်ရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်အောင်ဗဟိုဘဏ်အနေနဲ့ပုံမလွတ်လပ်တဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်အောင်အစိုးရအသစ်ကလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ7300ခန့်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။တမနာဦးသိန်းစင်အစိုးရကချမှတ်လှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစံနှုန်းတက်မှတ်မှုတွေရှိပေမဲ့လည်းစင်ခုံမှုတွေရှိနေသေးပဲလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကိုယ်စားလှယ်ပီတာဘရင်ဘော့ကပြောပါတယ
် There are three key challenges that this economy is facing right and I would say probably one is to maintain stability
ဒီနိုင်ငံရဲ့စီးပွားရေးမှာအဓိကစင်ခုံမှုကြီး၃ခုရှိနေပါတယ်နံပါတ်၁ကတော့တည်ငြိမ်မှုရှိအောင်ထိန်းသိမ်းထားနိုင်ဖို့လိုပါတယ်ဆိုလိုတာကအကြီးစားစီးပွားရေးကဏ္ဍတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတို့ဖြစ်ပါတယ်နံပါတ်2ကတော့အရေးပါတဲ့အခြေခံအဆောက်အအုံတွေကန့်သတ်မှုရှိနေတာတည်ယူပို့ဆောင်ရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးတက်ကောင်းမွန်အောင်လုပ်ဆောင်မှုနဲ့လောင်စာစွမ်းအင်လုံလောက်မှုရှိရေးတို့ဖြစ်ပါတယ်တတိယတစ်ချက်ကတော့ပညာရေးနဲ့သင်တန်းပို့ချပေးနိုင်မှုပါခင်မီတိုးတက်တဲ့ကဘာကြီးမှာတည်ငြိမ်မှုရှိတဲ့အစိုးရဝန်ထမ်းတွေနဲ့အရက်ဖက်ပုဂ္ဂလိကဝန်ထမ်းတွေပုံမှန်လဲပတ်နေနိုင်ဖို့လိုအပ်ပါတယ်
ကမ္ဘာပံ USAID အာရှဖွံ့ဖြိုးရေးဘဏ်အစရှိတဲ့နိုင်ငံတကာကအလှူရှင်တွေကလည်း2016နဲ့2019ခုနှစ်တွေထဲမှာဖွံ့ဖြိုးရေးအစီအစဉ်တွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေကြတယ်လို့သတင်းစီတွေကပြောပါတယ်။ဒါပေမဲ့စစ်တပ်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတွေကအများစုထိန်းချုပ်ထားတဲ့တိုင်းပြည်စီးပွားရေးပြုပြင်ပြောင်းလဲဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်ကအကောင့်ထဲပေါ်လှုပ်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Foreign investors need to be very aware of who they're doing business with and whether their investments are also
နိုင်ငံခြားကနေလာရောက်ယင်းနှိမ့်ညံ့ကြမဲ့သူတွေအနေနဲ့သူတို့ဟာဘယ်သူတွေနဲ့စီးပွားပေါင်းဖက်လှုပ်ဆောင်နေတယ်သူတို့ရဲ့ယင်းနှိမ့်ညံ့မှုတွေကလူခွင့်ရေးချိုးဖောက်မှုတွေပုံမှုဖြစ်သွားစေဖို့အထောက်ကူပြုနေသလားဆိုတာတွေကိုသိရှိထားကြဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာလည်းသိန်းရာသိန်းကိစ္စတွေဖြစ်ပေါ်နေတယ်ဆိုတာအမြဲတမ်းကြားနေကြရတာပါပဲဒါပေမဲ့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေကအဲ့ဒီလေယာဉ်မြေသိမ်းပိုက်မှုတွေအရှိန်မြင့်သွားစေမလားဒါမှမဟုတ်မြန်မာနိုင်ငံအတွင်းလေယာဉ်မြေပြည်ပြင်ပြောင်းလဲရေးအတွက်အဖြေတစ်ခုဖြစ်လာမလားဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူး
မြန်မာနိုင်ငံအတွင်းကအဖျော်ယမကာလုပ်ငန်း၊ကြောင်မြေရတနာလုပ်ငန်း၊အိမ်ယာမြေရောင်းဝယ်မှုလုပ်ငန်းနဲ့ပို့ဆောင်ရေးလုပ်ငန်းစတဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ကပိုင်ဆိုင်တဲ့မြန်မာဥပိုင်စီးပွားရေးလုပ်ငန်းအဖွဲ့ကထိန်းချုပ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဥပိုင်စီးပွားရေးကုမ္ပဏီကိုတန်ခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်။ရှစ်တောင်အာရှတိုက်အတွင်းကျေးလက်ဒေသရဲ့ဝင်ငွေအ ਨੇ စုံတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံမှာကျေးလက်ဒေသနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းအပြင်တိုင်းပြည်စီးပွားအရှိန်မြင့်တိုးတက်လာမယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းနေလာနေညပိုင်းအစီအစဉ်နဲ့စင်ကာနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်။အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသည်များအစီအစဉ်ရဲ့အလဲပါမဆူမြတ်မွန်စီစဉ်တင်ဆက်ထားပါရရှင်။
မြန်မာနိုင်ငံမှာကွန်ပျူတာအင်တာနက်သုံးဆွဲမှုပိုမိုများပြားကျယ်ပြန့်လာချိန်မှာပဲကွန်ပျူတာထဲမှာထည့်သွင်းသုံးဆွဲတဲ့ software တွေကိုခိုးကူးတွေမသုံးဘဲ software အစစ်အမှန်တွေသုံးဆွဲကြဖို့ကမ္ဘာထိပ်တန်း software company ကြီးဖြစ်တဲ့ Microsoft ကတိုက်တွန်းလိုက်ပါတယ်လက်ရှိမြန်မာနိုင်ငံမှာအများစုသုံးနေကြတဲ့ software တွေဟာ copy ပွားယူထားတဲ့ pirated software တွေများတယ်လို့ Open Myanmar Initiative ကနည်းပညာအရာရှိကိုစိုးတီဟာနောင်ကအခုလိုရှင်းပြပါဗျာ။
တော်တော်များများကတော့ copy သုံးကြတာများတယ်ဗျ
။
ဒါချိုးရည်ဆိုလို့ချင်းတို့အဲ့ဒီຢာတွေက copy တုံးနေတူတော့တို့မသိကြဘူး။ဒါကြောင့်လဲဆိုတော့ဆက်ဝယ်ကလေးကဆက်ရောင်းတဲ့ဆိုင်ကနေအားလုံးအလကားထည့်ပေးလိုက်တဲ့ခါကျတော့အကုန်လုံးလကားရတယ်ဆိုပဲထင်နေကြတာဗျာ
။ဆက်တော့ copy တုံးကြတာများတယ်ဆိုတော့ဒီ original software တစ်ခုကိုဝယ်တုံးဖို့အတွက်ကမြန်မာပြည်မှာဘလောက်ထိ accessibility ပေါ့နော်လွယ်လွယ်ဘလောက်ဝယ်လို့ရတယ်လဲ။နောက်ဟိုလူတိုင်းရောဝယ်နိုင်ခွင့်ဝယ်လို့ရတဲ့အခြေအနေမျိုးရှိလားရှင့်။
အဲလူတိုင်းဝယ်လို့ရတဲ့အခြေအနေရှိဖို့ကတော့မလွယ်ဘူးဗျ။ဒီရန်ကုန်မှာအားလုံးကစိုင်းကြီးတွေမှာ Windows OS လိုမျိုးတွေတောင်းဝယ်လို့ရှိရင်ဝယ်လို့ရတော့ရှိတယ်ဗျ။ဒါပေမဲ့ဈေးကတော့အတိုင်းအတာတစ်ခုကြီးကြီးတယ်လို့ပြောလို့ရတယ်ဗျ။ဥပမာ OS ကျွန်တော်တို့ဒီ Windows OS ကိုကျွန်တော်တောင်းရမယ်ဆိုရင်2-3000ကျော်တော့ပေးရတယ်ဗျ
။ Copy software ဆိုရင်ရောဘယ်လောက်กว่าဈေးဘယ်လောက်กว่าပါလဲရှင်။
ဘာမှမဆိုင်တော့အောင်กว่าပြောရမှာပေါ့။ဥပမာ set တစ်ခုထဲမှာသူတို့ထည့်တင်ထည့်လိုက်တဲ့ဟာတွေအားလုံးထည့်ပေးမယ်ဆိုလို့ရှိရင် DVD နဲ့တောင်းပွဲမယ်ဆိုရင်တော့အလုံးစုံပေးရ5000လောက်နေတယ်အားလုံးပြည့်စုံလို့လို့ရတယ်။မြန်မာငွေ5000လောက်နေတယ်software တွေအားလုံးပေါ့နော် file မဟုတ်ဘဲနဲ့သုံးမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံအနေနဲ့ဒီခုမှာတောင်းသားတယောက်ရဲ့ဝင်ငွေအနေနဲ့အဲ့ဒါတွေအားလုံးကိုတတ်နိုင်ပါမလားဆိုတော့စဉ်းစားရရှိတယ်ဗ
ျကို့အတွက်အသုံးလိုတဲ့ software တစ်ခုကိုအကုန်ချခံပြီးတော့ဝယ်ခြင်းနဲ့ဆိုရင်တော့မှမြန်မာနိုင်ငံမှာကဘဏ်ကပြားအကျွေးဝယ် credit ကပြားတွင်တွင်ကျဲကျဲမသုံးကြသေးတာကလည်းအခက်အခဲတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံတည်းကနည်းပညာအတိုင်းအဝိုင်းတစ်ခုဖြစ်တဲ့ဖန်တီးရအဖွဲ့ကနည်းပညာဆိုင်ရာစီမံကိန်းအရာရှိကိုရန်နောင်ကပြောပါတယ်
ခုလက်ရှိမှာတော့ကျွန်တော်တို့လူတွေတောင်းနေတာဒီ bank account နဲ့မရှိကြအောင် bank account ရှိလို့ရှိနေခွဲရတဲ့ပတ်သက်မရှိကြအောင်ပေါ့နော်အဲဒီ online payment system နဲ့လည်းကျွန်တော်အခုလက်ရှိမှာပြင်ပြင်ကြီးမသုံးအောင်ပေးဘူးဆိုတော့အဲ3G attack ကိုပတ်သက်ပေးယူမရတာပေါ့နော်ပတ်သက်ပြီးပေါ်လို့အဆင်မပြေတာပို့ပြီးတော့ဒီရဲ့အခက်ခဲပါတယ
်အခုနောက်ပိုင်း software အစစ်အမှန်တွေကိုဝယ်ယူမယ်ဆိုရင်တော်တော်များများက online ကနေပြီးတော့ဝယ်ယူ download လုပ်ယူရတာမျိုးတွေဖြစ်နေတော့မြန်မာနိုင်ငံတွေကဝယ်ခြင်းသူတွေအတွက်အခက်အခဲဖြစ်စေပါတယ်
မှာ operating system တကူတူရှင် file ကအနည်းဆုံး megabyte ကရန်နဲ့တော့ချိန်မှာပေါ့နော် gigabyte တောင်ချိန်ခြင်းလည်းဖြစ်သွားမှာပေါ့အဲ့လိုအခြေအနေမျိုးကြတော့ကျွန်တော်ဒီကနေ့မမြန်တာလည်းဖြစ်ဖြစ် internet က data ပို့ပြီးကြည့်ရလည်းဖြစ်ဖြစ်ဆိုလို့ရှင်တို့အဲ download လာတာအစင်ကပြင်ပြီးပေးပါဦးခင်ဗျာ
တကယ်တော့မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများမှာဒီခိုးကူး software တွေကိုတော်တော်လေးသုံးနေကြတာပါဒါပေမဲ့ intellectual property rights လို့ခေါ်တဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုလေးစားဖို့သုံးဆွဲသူတွေအတွက်ပို့ပြီးတော့လုံခြုံစိတ်ချမှုရှိစေဖို့ software အစစ်အမှန်တွေကိုသုံးကြပါလို့ Microsoft ကတိုက်တွန်းနေတာဖြစ်ပါတယ်။ဒီတော့မြန်မာနိုင်ငံမှာဒီညာနာပစ္စည်းမူပိုင်ခွင့်ကိုလေးစားသင့်တယ်ဆိုတာကိုဘယ်လောက်သဘောပေါက်ကြပါသလဲ။
ကျွန်တော်တို့အညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်တဲ့အလေးထားမှုအပိုင်းကတော့ကျွန်တော်တို့ဒီမှာအခုလောလောဆယ်နေထားရကြည့်မယ်ဆိုတော့ ground zero ပဲလို့ပြောရမှာပဲဗျ။ဘာကြောင့်လဲဆိုတော့လူတွေကိုယ်တိုင်ကဟိုဟာကိုဒီလိုမျိုးသူတို့ထည့်ထားတဲ့software တွေကဒါတရားဟောကပိုင်နေလို့သူတို့မသိကြသေးဘူး။အများအားဖြင့်သူတို့အလကားရတယ်လို့ပဲတွက်ထားကြတာများတယ်ဗျ။အဲ့တော့အဲ့ဒီကနေစပြီးတော့ intellectual property နဲ့ပတ်သက်တဲ့ဟာကိုပညာပေးတဲ့အစီအစဉ်တွေလည်းအများကြီးလုပ်ဖို့လိုအပ်ဦးမယ်ဗျ
။ဒီမှာအထင်တော့လူတွေတော်တော်များများတော့ mobile game တွေဟို intellectual property rights တွေလေးစားမယ်ဆိုပြောကောင်းတဲ့မှာတော့အရှိရှိမှမထင်ဘူးဗျ။ဒီ idea ကြီးကတော့ဟိုဒီ intellectual property rights တွေကိုဟိုလေးစားချင်ပါပေါ့နော်။အဲ့တကယ်တုံးတဲ့အခါကျလို့ရှင်တော့သူတို့ပြင်ကြည့်တာပဲတုံးကြတာများပါပါခင်ဗျာ
တကယ်တော့ software အစစ်အမှန်တွေကိုတုံးဆွဲရင်ဒီ software ဖန်တီးသူတွေဘက်ကလိုအပ်ချက်အတိုင်းလုပ်ပေးနေတဲ့ update တွေကိုတုံးဆွဲသူတွေအနေနဲ့ရယူနိုင်တာကအကောင်းဆုံးတစ်ခုဖြစ်ပါတယ
် Then operating system ရှိတဲ့ browser လေးဖြစ်ဖြစ် you know update တွေအများအားဖြင့် internet ကနေ download ပြီးရယ် sorry တွင်းနေရဆိုတော့လေ firewall ဆိုတော့တုံးလိုက်ဆိုလို့ရှင်အဲ့လို update တွေလည်းအတွင်းလုံးမရမှာတော့ update လည်းဖြစ်အောင်ပြီးတော့ now ဆိုတာကျွန်တော်ဒီခါချင်းနဲ့နည်းနည်းလေးဝင်လို့ရတဲ့အဖြစ်ရောက်ပြီဆိုတော့ကျွန်တော် original software ကိုတုံးလို့အများကြီးပို့ပြီးအဆင်ပြေအောင်ပဲတုံးနဲ့တုံးပြီးပါတယ
်ကိုရနောင်ကဒီ IT expert တယောက်အနေနဲ့တော့ဒီဟာတွေကိုနားလည်တဲ့ original software ဆိုလို့ရှိရင်ဘယ်လိုမျိုးအကျိုးကျေးဇူးတွေတောင်းရတာပို့ပြီးတော့ရှိတယ်လဲဆိုတာကိုသဘောပေါက်တယ်ပေါ့ဒါပေမဲ့မြန်မာနိုင်ငံမှာ computer တုံးနေတဲ့သူတာမန်လူတွေအနေနဲ့ကတော့သူတို့အတွက်ဒီ original software တုံးတာနဲ့ pirated software တုံးတာနဲ့ကွာခြားမှုရောအသေးချာနားလည်သဘောပေါက်တယ်လို့ထင်လားရှင့်
တော်မှတော့တုံးတဲ့လူဆိုလို့ရှင်တော့ကျွန်တော်အရင်တော့ through the threat မှာ twin tower original lab ဘာပဲလာတော့မှသိချင်မှသိမယ်
pirated copy ခိုးကူး software တွေကိုမသုံးသင့်ဘူးဆိုတာကိုနားလည်ပေမဲ့ software အစစ်အမှန်တွေကိုအခက်အခဲအမျိုးမျိုးကြောင့်ဝယ်မသုံးနိုင်တဲ့မြန်မာနိုင်ငံကသူတော်တော်များများကတော့ဘယ်သူမှမဆိုအခမဲ့သုံးနိုင်အောင်လို့ဖန်တီးပေးနေတဲ့ open source software တွေကိုအသုံးများကြတယ်လို့ IT ပညာရှင်ကိုစိုးတီဟာနောင်ကပြောပါတယ်အဲ့ဒီတော့အဲ့လိုမျိုး open source software မျိုးကရောဘလောက်လွယ်လွယ်ကူကူရနိုင်ပါသလဲ
ကြားနိုင်ပါတယ်ဗျအဲ့ဒီလိုမျိုးဒီအခမဲ့ဒီ software တွေနဲ့ပတ်သက်တဲ့ OS ပေါ့နော် software တွေဘယ်လိုမျိုးကိုကြီးပေးတဲ့ဒီ community တွေပါတွေလည်းရှိတယ်ဗျဥပမာဥမာတုမြန်မာလိုကိုတင်းလိုမျိုးနောက်တစ်ခါကျတော့အဲ့မြန်မာဖီတိုရာမြန်မာလိုမျိုးအဲ့လိုမျိုးဖွဲ့တွေလည်းရှိတယ်ဗျ
အဲ့တော့အဲ့လိုမျိုးဒီအခမဲ့ရတဲ့ software တွေကိုတုံးတဲ့အခါမှာရောဟိုလိုအပ်ချက်တွေမရှိနိုင်အောင်လားရှင
်အာလိုအပ်ချက်ကအတိုင်းအတာအထူးရှိနိုင်ပါတယ်ဥပမာဟို graphic design လိုမျိုးဆွဲမယ်ဆိုလို့ရှိရင်တော့ အလုံးပြည့်စုံတဲ့ဟိုဟာတစ်ခုအနေနဲ့မရနိုင်ဘူးပေါ့နော်ဒါပေမဲ့ကျန်တဲ့အစိတ်ပိုင်းဒီမှာတော့ဥမာစီးရင်စရာလုပ်မယ်ဆိုလို့ချင်းနောက်တစ်ခါစာစာရေးလုပ်မယ်ဆိုလို့ချင်းနောက်တစ်ခါဟို PowerPoint presentation တွေပိုင်းလုပ်မယ်ဆိုရင်အလုံးပြည့်ပြည့်စုံကြည့်တယ်ဗျ
မြန်မာနိုင်ငံမှာအခုဆိုရင်တော့ mobile application တွေပြည်ရင်းသုံး software တွေကိုဖန်တီးတဲ့ဒီ software developer ကျွမ်းကျင်သူတွေလည်းတော်တော်များများရှိနေပါပြီဒီလိုအခြေအနေမျိုးမှာညာနာပစ္စည်းမူပိုင်ခွင့်အပေါ်အလေးထားပြီးတော့စစ်မှန်တဲ့ software တွေကိုပဲသုံးလာကြအောင်လို့ ICT လုပ်ငန်းတိုးတက်အောင်ဆောင်ရွက်နေသူတွေဘက်ကဘာတွေစူးစမ်းလှုပ်တင်ပါသလဲ
။အဲညာနာပစ္စည်းမူပိုင်ခွင့်ကတော့ကျွန်တော်တို့နိုင်ငံအနေနဲ့ဒါမဖြစ်မနေလုပ်ဖို့လိုရမယ်အပိုင်းမှာရှိပါတယ်ဗျ။ဘာကြောင့်လဲဆိုတော့ကိုရီးယားသူတို့ရှိရဝယ်မသုံးဆိုရင်ကိုရီးထုတ်လာတဲ့ဟိုဟာတွေ application တွေ software တွေလည်းဘယ်သူမှဝယ်သုံးမှာမဟုတ်ဘူးဗျ။အဲ့လိုမျိုးခက်ခဲရရှိတယ်ဗျ။တစ်ဖက်ကကြည့်ပြန်တော့လေဒီဟာတွေအားလုံးကိုကျွန်တော်တို့အကုန်ကြခံမယ်ဆိုရင်ဈေးစကားအရင်ကြီးတယ်။အဲ့ဒီအတွက်ကြောင့်ဖြစ်နိုင်လို့ရှိရင်ပေါ့နော်အဲ့လိုမျိုးဒီ Microsoft လိုပေါင်းနဲ့ထိတွေ့သက်သက်ဆက်ဆက်နေတဲ့သူတွေက Microsoft ကိုကျွန်တော်တို့ဒီ localize version အနေနဲ့ဈေးချပြီးရောင်းပေးတာမျိုးတွေ request လုပ်တာမျိုးတွေအဲ့လိုမျိုးတွေလုပ်မယ်ဆိုရင်တော့အခြေအနေကောင်းတယ်ဗျာကျွန်တော်တို့ BN နိုင်ငံမှာလုပ်တဲ့ပုံစံမျိုးပေါ့နော် BN နိုင်ငံကအကြောင်းသားတွေအတွက်ဆိုလို့ရှိရင်ဒါ Microsoft ကနေပြီးတော့ဈေးချပြီးတော့အကြောင်းသားတွေဝယ်နိုင်တဲ့ဈေးနဲ့ OS တွေကိုရောင်းပေးတာမျိုးတွေရှိတယ်ဗျအဲ့လိုမျိုး season တွေကိုကျွန်တော်နိုင်ငံမှာလုပ်မယ်ဆိုလို့ရှိရင်လည်းဒါဆိုလို့ရှိရင်ကျွန်တော်တို့ဒီနဲ့ဒီ original OS တွေဝယ်သုံးရမှာဈေးသက်သာသွားလိမ့်မယ်
online payment service ကြောင့်ဒီ mobile payment service တွေအပေါ်ကြီးအဆင်ပြေလာပြီဆိုလို့ရှိရင် software ကိုလည်းသူများဝယ်နိုင်တဲ့လူတွေကတော့ဝယ်ကြမှာပါ
မြန်မာနိုင်ငံတွေက IT ပညာရှင်တွေရဲ့ပြောကြားချက်အရဆိုရင်တော့ software ရဲ့တန်ဖိုးဝယ်ရလွယ်ကူမှုစတဲ့အခြေအနေတွေပြောင်းလဲလာမယ်ဆိုရင်တော့ software အစစ်အမှန်တွေကိုတွင်တွင်ကျယ်ကျယ်သုံးစွဲလာကြမယ်လို့မျှော်လင့်ရပါတယ်ရှင်
မဆုံမြမစီစဉ်တင်ဆက်တဲ့ blog carry ပြောသမျှစီစဉ်ဖြစ်ပါရယ်ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောကစီစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူတူထွားတွေကိုကိုဇော်ဝင်းလိုင်းကစူးစီးတင်ဆက်ထားပါရယ်ရှင
်မင်္ဂလာပါခင်ဗျာတော်ရှင်ပေါင်းစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလောကမှာတော့ကျေးဇူးတော်နေမှာဟောလိဝုဒ်တရုတ်ဆောင်တွေမရှိစင်းရဲသားတွေကိုနေလဲစာကြွေးမွေးခဲ့ကြပါတယ်2015ခုနှစ်အတွင်းနာမည်ကြီးအမှုပညာရှင်အများအပြားကွယ်လွန်ခဲ့ကြပါတယ်ဒီကြောင့်လည်းအပါအဝင်ကမ္ဘာတစ်လောကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုတင်ပြပေးသွားမှာပါနေ့စဉ်နိုဝင်ဘာလရဲ့နောက်ဆုံးကြာသပတေးနေ့ဟာအမေရိကန်နိုင်ငံမှာကျေးဇူးတော်နေ့ Thanksgiving အားလည်းရနေ့ဖြစ်ပါတယ်ဒီကျေးဇူးတော်နေ့မှာအမေရိကန်နိုင်ငံတဝန်းအနေနဲ့အရေးအယာမှာရောက်နေကြတဲ့မိသားစုဝင်တွေပြန်လည်စုံစည်းကြပြီးဝိုင်းဖွဲ့စားတောက်ကြတာတွေအပြင်တနစ်တာအတွက်ကျေးဇူးတင်ထိုက်သူတွေကိုအတိအမှတ်ပြုကျေးဇူးတင်ကြတာဖြစ်ပါတယ်။ငွေကြေးမတတ်နိုင်လို့မိသားစုနဲ့စုံစည်းခွင့်မရနိုင်သူတွေ၊အိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုလည်းနှစ်စဉ်ကျေးဇူးတော်နေ့အထူးစားစရာဖြစ်နေတဲ့စစ်စင်တွေကိုကင်ပြီးတော့ကျွေးမွေးတဲ့ပွဲတွေအမျိုးမျိုးအနေနဲ့မှပြုလုပ်ကြလေရှိတာမှာလော့စ်အန်ဂျလစ်မြို့ကခရီးယန်သာသနာပြုဖျားကြောင်းတစ်ခုမှလည်းဟောလိဝုဒ်ကတရုတ်ဆောင်နေစေတနာရှင်တွေစုပေါင်းပြီးအိုးမဲ့အိမ်မဲ့တွေကိုကျက်စင်အပါအဝင်ကျေးဇူးတော်နေ့အထူးအစားအစာတွေကိုနိုဝင်ဘာလ25ရက်နေ့ကချက်ပြုတ်ကျူးမွေးခဲ့ကြပါတယ်။နှစ်ပေါင်း80ကြာအထိအခုလိုကျေးဇူးတော်နေ့ကျူးမွေးပွဲကိုကျင်းပလာတဲ့ Los Angeles Mission ရဲ့အကြီးအကဲ Hub Smith ကတော့အိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုသူတို့အဖွဲ့ကအလေးထားကူးစိုက်တယ်ကျူးမွေးတယ်ဆိုတာသူတို့တွေသိနေကြတဲ့အကြောင်းတနည်းမှာ365ရက်ရှိတဲ့အထက်ကသူတို့အနေနဲ့ဒီတရက်ထဲသာအဲ့ဒီလိုအိုးမဲ့အိမ်မဲ့မရှိစင်းရဲသားတွေကိုဂရုစိုက်ခြင်းမဟုတ်ပဲကျန်တဲ့364ရက်မှာလည်းသူတို့တွေလိုအပ်တဲ့အကူအညီတွေကိုကူညီပံ့ပိုးပေးနေတဲ့အကြောင်းပြောပါတယ
် They know that we care and if they want to we're here 364 other days as well to help
American Horror Story ရုပ်တံစီးရီးတွေကမင်းသားချေယန်ဂျက်ဆင်ကအစားအစာတွေကိုထည့်ပေးတယ်လို့ Scream Queen ရုပ်တံစီးရီးတွေကမင်းသမီးနီစီနတ်ကလည်းသူ့အနေနဲ့လူတစ်ဖက်သားကိုကူညီလိုတဲ့စိတ်နဲ့လာရောက်ကူညီပေးခြင်းဖြစ်တဲ့အကြောင်းပြောပါတယ်။အလားတူပဲတခြားရုပ်တံစီးရီးတွေနဲ့ရုပ်ရှင်ကားတွေကနာမည်ကြီးတရုတ်ဆောင်တွေလည်းပါဝင်ကူညီပေးခဲ့ကြပါတယ်။ဒီကျေးဇူးတော်အားလိုက်ရတဲ့နေ့မှာအစားအသောက်တွေကိုစားတောက်ကျွေးမွေးကြတာအပြင်မြို့ကြီးတွေမှာအလားပြားရင်နေတဲ့စီတန်းလဲလဲတာပျော်ပွဲရှင်ပွဲတွေကျင်းပတာတွေကိုလည်းပြုလုပ်ကြလေရှိပါတယ်ခင်ဗျာ
။
2015ခုနှစ်ဟာနာမည်ကြီးအမှုပညာရှင်တွေအများအပြားကဘာမြေကိုနှုတ်ဆက်ထွက်ခွာသွားကြတဲ့ဝမ်းနည်းပွဲရာနှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။ဇူလိုင်လတလထဲမှာတွင်ကွယ်လွန်သူကဘာကျော် R&B တေးသံရှင် Whitney Houston နဲ့ Bobby Brown တို့ရဲ့တူးသေးသောယဉ်သွေး Christina Brown ကွယ်လွန်ခဲ့တယ်လို့ Star Wars ရုပ်ရှင်ကားတွေနဲ့နာမည်ကြီးခဲ့တဲ့ ဗြိတိသျှနိုင်ငံသားရုပ်ရှင်တယောက်ဆောင်ခရစ္စတိုဖာလီဟာလည်းအသက်63နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဟောလိဝုဒ်ခေတ်ဦးပိုင်းကနာမည်ကြီးခဲ့တဲ့ဇပင်နီနဲ့တယောက်ဆောင်မင်းသမီးမော်ရင်အိုဟာရာဟာလည်းအောက်တိုဘာလ24ရက်နေ့ကအသက်65နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ကမ္ဘာကျော်ဘလူးဂီတပညာရှင်ဘီဘီကင်းဟာလည်းမေလ14ရက်နေ့ကအသက်89နှစ်အရွယ်မှာကမ္ဘာမြေကိုနှုတ်ဆက်ထွက်ခွာသွားခဲ့ပါတယ်။ဗြိတိသျှတယောက်ဆောင်ဂျွန်ကောလင်းရဲ့ညီမဖြစ်သူနာမည်ကြီးစာရေးဆရာမဂျက်ကီကောလင်းဟာလည်းစက်တင်ဘာလ19ရက်နေ့ကအသက်89နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ Lawrence of Arabia ရုပ်ရှင်ကားနဲ့ကမ္ဘာကျော်ခဲ့တဲ့မင်းသားကြီး Omar Sharif ဟာလည်းဇူလိုင်လ10ရက်နေ့ကအသက်83နှစ်အရွယ်မှာနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။မင်းသားကြီး Omar Sharif ဟာLawrence of Arabia ရုပ်ရှင်ကားနဲ့ Oscar Garden စီးရင်နဲ့ပါခဲ့တယ်လို့တခြားနိုင်ငံကတရုတ်ဆောင်စုတွေလည်းရရှိခဲ့သူတူဖြစ်ပါတယ်။အမြဲတမ်းနေသားနေတယ်လို့နာမည်ကြီးတဲ့ Australia နိုင်ငံ Queensland ပြည်နယ် Brisbane မြို့ကိုကိုရီးယားနိုင်ငံက K-pop အဆိုတော် Rain လာရောက်လဲပတ်တဲ့အခါမှာတော့အားလုံးရဲ့အာယုံဟာသူ့အပေါ်မှာပဲရောက်သွားခဲ့ကြပါတယ်။Rain ဟာ Queensland ပြည်နယ်ရဲ့အထူးတန်အမအဖြစ်နဲ့ Brisbane မြို့ကပကြီးပြကန်းကိုတွားရောက်လဲပတ်ခဲ့တာပါ။ Queensland ပြည်နယ်မှာကျင်းပတဲ့ရှစ်ကြိမ်မြောက် Asia Pacific ပကြီးပြပွဲမှာခေတ်ပြိုင်ပကြီးပညာရှင်ပေါင်း80ကျော်ရဲ့ပကြီးကားတွေနဲ့အမှုပညာလက်ရာတွေကိုကြီးစုအားပေးခဲ့ပြီးတဲ့နောက်ဂျွန်ဂျင်ဟွန်းလို့ခေါ်တဲ့ Rain ဟာသူ့ခီးစဉ်ရဲ့နောက်ဆုံးနေ့မှာ Brisbane မြို့ကိုအပေါ်စီးကကြီးစုလို့ရတဲ့စားသောက်ဆိုင်မှာထိုင်ရင်းသူ့ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်ဖြစ်ခဲ့တယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံက Great Barrier Reef လို့ခေါ်တဲ့ကမ္ဘာပေါ်မှာရေအောက်ကြောက်တန်းတွေအကြီးဆုံးရှိတဲ့ဒေသကိုအာရှပစိဖိတ်ဒေသကကမ္ဘာလက်ခီးတဲ့တွေပုံမလာရောက်လဲပတ်ရေး Queensland ပြည်နယ်အစိုးရကစီစဉ်ဆောင်ရွက်တဲ့ Q-pop campaign ကိုကူညီမြှင့်တင်ပေးဖို့ပြည်နယ်အစိုးရရဲ့ဖိတ်ကြားချက်အရ K-pop ဆိုတော့ Rain ဟာ Queensland ပြည်နယ်ရဲ့အထူးတန်အမအဖြစ်နဲ့ရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့နိုင်ငံတကာရုပ်ရှင်ပွဲတော်ကိုသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနအငယ်တန်းဝန်ကြီးရာဂျယာဗာဒန်စင်းရာထိုရေကအပန်းဖြေကမ်းခြေမျိုးဖြစ်တဲ့ဂိုဝါမှာနိုဝင်ဘာလ27ရက်နေ့ကဖွင့်လှစ်ပေးခဲ့ပါတယ်။အဖွင့်ရုပ်ရှင်အဖြစ်ပါဠိလိုရိုက်ကူးထားတဲ့ပရိယာမာနာတမ်ဆိုတဲ့ဇာတ်ကားကိုပြသပြီးအိန္ဒိယနိုင်ငံရဲ့အောင်မြင်ဆုံးမတန်ဆွမ်းအားကစားသမားအကြောင်းရိုက်ကူးထားတဲ့မတန်ရုပ်ရှင်ကားဂွန်ဂါပီဟာဝန်ဇာတ်ကားကိုလည်းပြသခဲ့ပါတယ်။ရုပ်ရှင်တွေဟာဆက်သွယ်ရေးနဲ့ဖြောပြမှုအတွက်အကောင်းဆုံးလက်နက်တစ်ခုဖြစ်တယ်လို့ရာထိုရေးကပြောပါတယ်။ရုပ်ရှင်ဒါရိုက်တာအာရီဘမ်ဆီယမ်ရှာမာဦးဆောင်တဲ့ကုန်တမာရီအဖွဲ့ဝင်26ဦးပါဝင်တဲ့အဖွဲ့ကဝင်ရောက်ရှင်ပြိုင်တဲ့ရုပ်ရှင်ကားပေါင်း238ကားတည်းက26ကားကိုစကားတင်ရွေးချယ်ခဲ့ကြပါတယ်။ဂိုဝါမှာနိုဝင်ဘာလ20ရက်ကနေ30ရက်နေ့အထိ10ရက်ကြာကျင်းပပြီးနိုင်ငံပေါင်း38နိုင်ငံကကိုယ်စားလှယ်ပေါင်း900လောက်တက်ရောက်ခဲ့တဲ့ဒီရုပ်ရှင်ပွဲတော်အတွင်းဇန်နန်းရုပ်ရှင်နဲ့မတန်းရုပ်ရှင်စတဲ့မတူညီတဲ့ရုပ်ရှင်ကားတွေကိုပြသသွားကြမှာဖြစ်ပါတယ်ခင်ဗျာ ဒီတက်တန်ရောင်တင်းလွာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလွာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်ဒီတရင်လွာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင့်တန်ကြားမှာတင်းငွေလင်းနေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြင်နာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရွှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ
။တတန်ရောတင်လွာကနာကိုကိုဇော်ဝင်းလိုင်းစူးစီးတင်ဆက်ပေးတော့တာပါရှင်ခုတော့သူယုံကြည်ရာကနာပါခုတစ်ပတ်မှာတော့ Fulbright ပညာသင်ဆုအစီအစဉ်နဲ့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်မှာမဟာဘွဲ့အတင်းနှံတက်နေတဲ့ဒေါက်တာခေမာအောင်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါရရှင်
အားလုံးလည်းပါပါခင်ဗျားတို့အခုအမေရိကန်ပြည်ဂျွန်ဟော့ပကင်းကျောင်းမှာပညာသင်ဆုနဲ့မာစတာဘွဲ့ကိုလာတက်နေရပါခင်ဗျားအခုဒီမှာရောက်နေတာ၄လလောက်ရှိပြီပေါ့နော်၄လလောက်ရှိတဲ့ချိန်မှာခင်ဗျားဗာမြင်ရလဲဆိုတော့ခင်ဗျားတို့ရဲ့တိုင်းပြည်ကပညာရေးမှာအရန်လောက်ကြနေတာမြင်ရတယ်ပညာရေးနဲ့မကပါဘူးတခြားဟာတွေမှလည်းခင်ဗျားတို့
အရာရာလောက်ကြနေခဲ့တယ်။ပြီးရင်ခင်ဗျားတို့မှာအဓိကပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့အရာတွေပေါ့နော်။အားတွေအကုန်လုံးဒီမှာဆိုရင်ဒီနိုင်ငံမှာဆိုရင် environment နဲ့ပတ်သက်တဲ့ act တွေ regulation တွေရှိတယ်။ဒါတို့ရဲ့ကျောင်းတွေမှာဒီလမ်းတွေမှာအားလုံးကတို့ရဲ့ healthy environment healthy big environment ဆိုတဲ့ဟာနဲ့ပတ်သက်ပြီးအကုန်လုံးစောက်ထားကြတယ်ပြုပြင်ထားကြတယ်လူတွေလမ်းလျှောက်တဲ့ဟာတွေရောကားတွေသွားရတာရောအရာရာအားလုံးလမ်းလျှောက်တဲ့လူတွေတော့လည်းစဉ်းစားတယ်ကားမောင်းတဲ့လူတွေစပင်းစီးတဲ့လူတွေတော့စဉ်းစားတယ်နောက်ခင်ဗျားကိုယ်နိုင်ငံပြန်ပြီးစဉ်းစားလိုက်တဲ့အချိန်မှာခင်ဗျားတို့ကရန်ကုန်မြို့ကြီးဆိုရင်တဖြည်းဖြည်းနဲ့ကန်ဆိုက်တိုက်တွေအများကြီးပေါ်လာကန်ဆိုက်တွေပေါ်လာပြီးလူတွေကလည်းအများကြီးပဲလူကြီးတွေထူထပ်လာတယ်ပေါ့နော်အဲသူတို့တွေဒီ environmental pollution နဲ့ပတ်သက်တဲ့ဟာတွေစဉ်းစားလာဆိုတော့တခုမှစဉ်းစားထားရလို့အခင်မမထင်မိဘူးပေါ့နော်ဘာလို့လဲဆိုတော့အသက်ကြီးအများကြီးဆောက်တယ်အဲ့ဒီအသက်ကြီးက evolution နဲ့ပတ်သက်တာကိုစဉ်းစားလာတော့ mineral oxide တွေကဘာမလို့ဆက်ပွဲစနေနဲ့ပတ်သက်တာကိုစဉ်းစားလာပြီးရင်ဒီမှာဆိုရင်အင်းဒီမှာဆိုရင်လက်ပါတဲ့စီတုပ်ကြီးတွေကိုတို့တွေတားမြစ်ထားတာရှိတယ်ဒီမောင်းနိုင်ငံမှာအဲ့ဒါကိုစဉ်းစားလာအခင်ကအဲ့ဒါကြီးကြည့်ပြီးတော့အရင်ကစိတ်မကောင်းဖြစ်မိပါတယ်ဒါပေမဲ့ကိမဘာရင်ကြည့်တယ်ဆိုတော့အခုရေကောက်ပွဲကြီးပေါ့နော်ဒီရေကောက်ပွဲကြီးကတရားမှတရားတာရဲ့ရေကောက်ပွဲဖြစ်မယ်လို့ယုံကြည်နေတယ်တရားမှတော့ရေကောက်ပွဲဖြစ်ပြီးတော့ဒီလူလူကတင်းနှောက်တဲ့ခေါင်းဆောင်ကောင်းတယောက်ရခဲ့ကိမတို့လည်းတစ်ဖြည်းဖြည်းနဲ့ကိမတို့တိုင်းကြီးစစရရကြံလေတိုးတက်အောင်ပေါ့နော်သူတို့ဖြစ်ဒီပညာရေးကြီးတဘာမှပေါင်းဝင်စင်ထင်းနေရေးဒီမှာတစ်ဖြည်းဖြည်းချင်းတိုးတက်လာနိုင်မယ်လို့ကိမယုံကြည်နေပါတယ်
ဘတ်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစားအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းတူမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။တနင်္လာနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးသွားမှာပါ။ခုကြန့်ရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးပါအောင်ရှင
်။ပဲရစ်ဥရုယာဒီထေတိညီလာခံကိုတက်ရောက်နေကြတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့လက်ရှိကြုံတွေ့ခံစားနေရမှုတွေကိုရှောင်ရှားပြီးကမ္ဘာမြေကြီးကိုထင်းထင်းထားနိုင်သူတွေဖြစ်အောင်လက်ရှိအချိန်အခါကိုခင်ကောင်းယူပြီးတော့တိုးတက်မှုရှိအောင်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းပြောကြားလိုက်ပါတယ်။ညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေအနေနဲ့လောင်စာဆီတွေတုံးဆွဲမှုကထွက်လာတဲ့မြို့ကုန်းငွေတွေလျှော့ချပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုကန့်သတ်ကြဖို့အတွက်အရေးတကြီးစဉ်းစားဆုံးဖြတ်ကြဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရရှိပြီးဖြစ်တဲ့တိုးတက်မှုတွေကိုနမူနာပေးပြီးတော့သမ္မတအိုဘားမားကတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။သမ္မတဦးသိန်းစိန်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌတောင်းဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓနေ့မနက်ပိုင်းနေပြည်တော်နိုင်ငံတော်သမ္မတအိမ်မှာတွေ့ဆုံမှုစီစဉ်ဆောင်ရွက်ထားတယ်လို့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူပဲတမ္မတော်ကာကွယ်ရေးဥစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းအဲ့ဒီနေ့တနေ့ထဲမှာပဲနေ့လယ်နှစ်နာရီကြာရင်ကာကွယ်ဝင်ကြီးဌာနကာကွယ်ဦးစီးချုပ်ရုံးအတွင်းမှာရှိတဲ့အဲ့ဒီတာမှာတွေ့ဆုံမှုစီစဉ်ထားတယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။တမတော်ကာကွယ်ဦးစီးချုပ်ပြည်ထောင်စုလွတ်တော်နာယကတို့နဲ့အမျိုးသားပြန်လည်တင်းမြေသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်ကတီးခြားစာတစောင်စီရေးသားပေးပို့ပြီးတော့ပြန်ကြားထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပညာတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုင်းအတိုက်ခံကောင်းဆောင်တို့ကိုထိုင်းစစ်တပ်ကဖမ်းဆီးလိုက်ပါတယ်။အဲဒီပိုင်းကျဟာထိုင်းနိုင်ငံရဲ့ဘီယင်အုပ်ချုပ်ရေးကိုအထိတ်မှပြုတိစောက်ထားတာဖြစ်ပြီးထိုင်းအစိုးရနဲ့ပတ်သက်နေတဲ့လက်ဆမ်းမှုအရှုပ်တော်ပုံတစ်ခုမှာအဓိကပါဝင်နေတာဖြစ်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့တခြားနေရာဒေသတွေမှာဒီနေ့အတွင်းအဆိုးအဆုံမီကိုမြူဆိုင်တဲ့အခြေအနေတွေတချို့နဲ့ဒီကနေ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးဘာလုပ်ကြမလဲဆိုတာဆုံးဖြတ်ကြဖို့တရုတ်သမ္မတရှီကျင်းပင်ကတခြားကမ္ဘာကောင်းဆောင်တွေနဲ့အတူပဲရစ်မြို့တော်မှာတွေ့ဆုံဖို့ရှိနေတဲ့အချိန်မှာပဲအခုအချိန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျ
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆုံမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရောက်ကနေဖိုင်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.